နဲ့ကောဇာတက္ကရာ1349ခုသာသနာတော်နှင့်1532ခုနတ်တော်လာပြည့်ကျော်14ရက်ဇန်နေနေ့ည7:30မိနစ်30အချိန်ရန်ကုန်တိုင်းမင်္ဂလာတောင်ညွန့်မြို့နယ်စံပြဖတ်စာပါဠိရပ်ခွက်ငါးပါးသီလဓမ္မာယုံအတွန်း၌သာဓမ္မာပေါင်းသူတော်ကောင်းတို့ဤသာသနာနုဂ္ဂဟသာသနာပူဇာဓမ္မာနုဂ္ဂဟဓမ္မပူဇာဓမ္မသဘင်အတွက်ဟောကြားအပ်သောတရားဓမ္မစွန့်ဤပြသည်အာလဝကတုတ်တံဒုတိယပိုင်းတရားတော်လို့တုတ်တံကိုပြီးဆုံးသည့်အတိအာယုံပြုတ်ကြီးညိုကြရအောင်အာလဝကသုတ်တန်တရားအကြောင်းအရာများကိုချက်ထွန်းပြီးတော့မှဆရာဆရာအကြောင်းဝတ္ထုများနဲ့ထက်သွင်းပြီးတော့မှတွဲပြီးဟောလိုက်မယ်ဆိုရင်အနည်းဆုံး၄ညလောက်ဟောမှပြည့်ပြည့်စုံစုံဂုံနိုင်တဲ့သုတ်တန်ဖြစ်ပါတယ်ဒါကြောင့်မလို့အခုဟာကတော့နတ်ညလည်းနဲ့အပိဟောရတာဖြစ်ချင်းကြောင့်အကြောင်းဝတ္ထုများကိုထက်သွင်းပြမနေတော့ပဲဆိုရင်စကားများကိုသာအတူချုံပြီးတော့သုတ်တံကိုပြီးဆုံးသည့်အထိဟောရမှာဖြစ်ပါတယ်ပြီးဆုံးအောင်ဟောရမှာဖြစ်ချင်းကြောင့်လိုရင်းစကားများကိုသာအတူချုံပြီးတော့မှအဲ့ဒီလိုအာယုံပြုကြရအောင်အာလောကဘသုတ်တန်တရားကိုဘုရားမြတ်စွာလကွယ်နေ့ညတညမှာဟောတော်မူခဲ့ပါတယ်ဒီကနေ့ဟာလဲနတ်တော်လကွယ်နေ့ဆိုတော့လကွယ်နေ့ဟောခဲ့တဲ့အာလောကသုတ်တန်ကိုလကွယ်နေ့ညမှာပဲအပိဒအောင်ဟောရတာဖြစ်ခြင်းကြောင့်တိုက်ဆိုင်ပြီးတော့နေပါတယ်အာလောကသုတ်တံတရားတဲ့တရားဓမ္မစွန့်ဤပြတယ်မိမိရဲ့စိတ်အစဉ်ခန္ဓာအစဉ်ကနေပြီးတော့စွန့်ဤအာမယကိုပေါ်ထုတ်ပေါ်ပေါ်ထုတ်ဤကိုပေါ်ပြသောသုတ်တံတရားပါမရှိတာထက်မသိတာကခက်တယ်တဲ့မရှိတာထက်ခက်တာကမသိတာကခက်တာပါရှိရသားနဲ့မသိတာကခက်တာအခုအာလောကဘလူကြီးကလည်းပဲမြတ်စွာဘုရားမိမိရဲ့ဘိမာအတွင်းကိုကြားရောက်ပြီးတော့လာပါရဲ့သားနဲ့ရှိနေပါရဲ့သားနဲ့ယရနာကိုယရနာမှမသိတရားရဲ့စွန့်ရည်ကိုဘလောက်အဖို့တန်တယ်ဆိုတာကမသိမသိတဲ့ကြောင့်မလို့ဘုရားကိုအတင်းမောင်းထုတ်ပြီးတော့နေတယ်မောင်းထုတ်လို့မရတော့မေခွန်ပြဒနာများကိုမေးမယ်ဖြစ်နိုင်ရင်ဖြစ်ရမဖြစ်ရင်နှိမ့်စေမယ်လို့သူကအဲ့ဒီလိုပြောနေတယ်အာလဝကရဲ့ဆန္ဒကမြတ်စွာဘုရားကိုသူရဲ့ပြိမာအတော်မှချက်ချင်းတွတ်သွားစေခြင်းတည်းမြတ်စွာဘုရားရဲ့ဆန္ဒကတော့အာလဝကဆိုတဲ့အကျမ်းကောင်အယံကောင်အမိုက်ကောင်အရှုပ်ကောင်အယိုင်းကောင်ကြီးလိမ္မာယဉ်ကြည်ပြီးတော့သွားစီခြင်းနဲ့မြတ်စွာဘုရားရဲ့ဆန္ဒတော်ကအာလောကဘလူအယိုင်းတော်အောင်မိုက်ကောင်ကြီးရဲ့စိတ်အစဉ်မှာအလွန်တရာအေးမြလာတဲ့မေဖို့တရားများကိုထက်သွင်းပြီးမှပေးလို့တယ်သူရဲ့စိတ်အစဉ်မှာမေဖို့တရားအေးဒများကိုသွင်းပြီးတော့မပေးရသေးတဲ့မြတ်ကာလပါလို့မြတ်စွာဘုရားကပြန်ကြွတော်မူမှာမဟုတ်ပါဘူးဆန္ဒကတမျိုးစီဖြစ်နေတယ်ဘလို့လဲအသိကွာသွားလို့မြတ်စွာဘုရားကတော့ဒီတရားဟာစိတ်အစဉ်သန္တာမှာဖြစ်ပေါ်လာမှဒါလည်းအေးချမ်းလိမ့်မယ်လို့ဒီလိုသိထားတာဆိုတော့ဒီအမိုက်ကောင်ကြီးအချမ်းကောင်ကြီးအရိုင်းကောင်ကြီးရဲ့စိတ်နှလုံးထဲမှာအေးမြလာတဲ့မေဖို့တရားလေးကိုထဲပြီးမှပြီးကျင်တာသူကလက်မခံကျင်ဘူးဗျာဒေါသတွေမာနတွေလွန်ပြီးတော့နေတယ်မြတ်စွာဘုရားကမေတ္တာနဲ့ချောပြီးတော့မှသူရဲ့စိတ်အစဉ်မှာအလွန်တရာအေးမြလှတဲ့အဘိုးတန်လှတဲ့ လောကုတ္တရာတရားများထဲပြီးမှဖြည့်သွင်းပေးနေတာပါသူကဘယ်လိုပဲဒေါသကြီးရှင်းထားပြီးတော့မောင်းထုတ်ပြီးတော့နေညာတော်လည်းပဲမြတ်စွာဘုရားကတော့မေတ္တာခန္တီဟောအသုံးပြုပြီးတော့မှချော့နေပါတယ်သူတော်ကောင်းလမ်းစဉ်ဆိုတာ၄မျိုးရှိတယ်တဲ့မတိမလိမ္မာမိုက်ရိုင်းတဲ့ပုဂ္ဂိုလ်များနှောင့်ယှက်လာမယ်ဆိုရင်သီခံခွန်လွတ်နိုင်ရမယ်လောကမှာမတိတဲ့ပုဂ္ဂိုလ်ကများပါလေအာလဝကလိုလိုမတိတတ်တဲ့ပုဂ္ဂိုလ်တွေဆိုတာကလောကမှာအများကြီးဒီဘဝမှာမဲ့ပေါ်ရနိုင်လောက်တဲ့အကြီးအသေးပါတဲ့ပုဂ္ဂိုလ်များတော်မှလည်းပဲမတိတတ်တဲ့သဘောများပါနေသေးတာမလို့လောကတမမတိတတ်တဲ့ပုဂ္ဂိုလ်ကြီးအမြောက်များစွာရှိကြမလို့ဒါကြောင့်မလို့မသိမလီမာမိုက်ရိုင်းတဲ့ပုဂ္ဂိုလ်များနှောက်ရှည်လာပြီးဆိုလို့ရှိရင်ရှင်းရှင်းလင်းလင်းလေးခွန့်လွတ်တတ်ပါစေတိခဏနိုင်ပါစေတိခဏခွန့်လွတ်နိုင်တဲ့အကြီးအကျဉ်းပြအောင်လက်ကျေလို့ထားရမယ်နှစ်သူများရဲ့ပိုင်နဲ့အခွင့်အရေးကိုဘယ်တော့မမကျူးကျော်မနှောင့်ယှက်မစော်ကားရဘူးကိုချင်းစာတရားထားရမယ်မိမိကိုနှောင့်ယှက်လာရင်သဘောမကျသလိုပဲသူတို့ဘာကိုလဲဘယ်တော့မှမနှောင့်ယှက်ရဘူးသို့ဒါဘာသောပုဂ္ဂိုလ်တ attva များကြီးဝတော်တယ်ပြီးတော့သွားအောင်ကိုအဖြစ်ပဲဖြစ်စေနှုတ်အဖြစ်ပဲဖြစ်စေကိုအဖြစ်ပဲဖြစ်စေညာအဖြစ်ပဲဖြစ်စေမေတ္တာတရားနဲ့လိုက်လိုက်လဲလဲအကျိုးတရားကိုလိုလားတဲ့စိတ်ထားနဲ့ကူညီပေးတတ်ရမယ်၄ဓမ္မသောပုဂ္ဂိုလ်တ attva များကြီးပွားတိုးတက်ပြည့်စုံပြီးတော့သွားပြီဆိုရင်လိုက်လိုက်လဲလဲဝန်တာတတ်ရမယ်အဲ့ဒါကိုသူတော်ကောင်းလမ်းစဉ်လေးကျေလို့ခေါ်တယ်သုံးလောကထွက်တတ်တတ်ပြည့်ညိုများစွာဘုရားကလည်းအာလောကဆိုတဲ့အမိုက်ကောင်အရင်ကောင်အကျန်းကောင်ကြီးနှောင့်ယှက်နေတော့ခန္ဒီကိုအသုံးပြုပြီးတော့မှခွန်လွတ်တော်မူနေတယ်အာလဝကအမိုက်ကောင်အယိုင်ကောင်အကျန်းကောင်ကြီးလိမ္မာယဉ်ကျေးဖို့ရာအတွက်မေတ္တာတရားနဲ့သူ့ကိုကူညီပြီးတော့မှစောင့်ရှောက်တော်မူနေတယ်သူတော်ကောင်းရဲ့ဇွန်ရည်ဒီကိုအပြည့်အဝအသုံးချလိုတော်မူပါတယ်အဲ့ဒါကြောင့်မနေ့ကအာလဝကဘလူကြီးကမြတ်စွာဘုရားကိုမေးခွန်းလေးမျိုးမေးတဲ့အခါမှာပထမမေးခွန်းကိုမြတ်စွာဘုရားကဖြေကြားတော်မူပြီးဒုတိယမေးခွန်းကိုမေးတာကလောကမှာစုထားလို့ရှိရင်လက်ကျင့်ထားလို့ရှိရင်ချမ်းသာကိုဆောင်ရွက်ပြီးတော့ပြေးနိုင်တာကဘယ်တရားလဲလို့အာလဝကကမေးတော်မြတ်စွာဘုရားကဓမ္မောသူစိန်တော်ဒုက္ခမာဝဟာတိသူစိန်တော်နေရှိလာမြောက်ကောင်းမွန်စွာလက်ကျေးဖြင့်ထားအပ်သောဓမ္မောကောင်းမှုတရားမျက်စေပါသည်ဓမ္မောဒါနသီလဘာဝနာဆိုတဲ့တရားဒီဒုက္ခလုဏ္ဏနိဗ္ဗာန်သုံးနံသောချမ်းသာကိုအဝါတိမရရအောင်ဆောင်ရွက်ပြေးနိုင်ပါပြီတော့တည်းလောကမှာလက်ကျက်စုဆောင်ပြီးတော့ထားလို့ရှိရင်ချမ်းသာကိုရအောင်ဆောင်ရွက်ပြေးနိုင်တဲ့ဆိုတာကကောင်းမှုတရားပါကောင်းမှုတရားမျက်စေပါသူစရိုက်စေပါသို့မဟုတ်ပုံညကိရိယာဝတ္ထုစေပါအဲ့ဒါဒီကိုအကုန်လုံးလိုရင်အတူချုံးလိုက်မယ်ဆိုရင်ဒါနသီလဘာဝနာတရားအဲ့ဒီတရားကတော့လက်ကျေစုဆောင်ပြီးတော့ထားမယ်ဆိုလို့ရှိရင်ကောင်းမှုကုသိုလ်ပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကိုလူနတ်နိဗ္ဗာန်သုံးနံသောချမ်းသာကိုမရရအောင်ဆောင်ရွက်ပြီးတော့ပေးနိုင်ပါလေဘာလို့လဲဆိုတော့သစ္စာအရှိဆုံးသောမိတ်ဆွေဖြစ်နေလို့ပါလောကမှာတတဝရိုင်းတတဝရင်ချမ်းသာခြင်းကြတယ်မချမ်းသာခြင်းတဲ့တတဝရလို့တယောက်မှမရှိဘူးတတဝရိုင်းတတဝရင်ချမ်းသာခြင်းကြတယ်တတဝရင်တတဝရင်ဒုက္ခအဘူးကြောက်ကြတယ်ဒုက္ခအဘူးမကြောက်တဲ့တတဝလို့လည်းမရှိဘူးဒါပေမဲ့တတဝရိုင်းချမ်းသာကြသလားတတဝရိုင်းဆင်းရဲဒုက္ခလွတ်ကြသလားဆိုတော့လိုချင်တိုင်းလည်းမရကြဘူးတဲ့ကြောက်တိုင်းလည်းမလွတ်ကြဘူးလိုချင်တိုင်းမရတာကဘာဖြစ်လို့ဘာဖြစ်လို့လဲဆိုလို့ရှိရင်စုတင်တာကိုမစုလို့ ဘေးဒုက္ခတွေကိုကြောက်ပါရသားနဲ့မလွတ်တာကလည်းပါလို့လဲဆိုရင်မစုတဲ့နာတွေကိုသွားပြီးမှစုနေလို့ပါစုတဲ့နာကိုစုမဲ့ဆိုလို့ရှိရင်တော့လိုချင်တဲ့ချမ်းသာကိုလိုချင်တယ်လို့ပဲလိုချင်တယ်လို့ပဲမောက္ခဧကံရနိုင်တယ်ဒါကြောင့်စုတိုင်းချမ်းသာတာမဟုတ်ဘူးတဲ့စုတင်တာကိုစုမှချမ်းသာမယ်မကောင်းမှုဒုစရိုက်အကုသိုလ်ဆိုတဲ့တရားတွေကတော့ချမ်းသာလိမ့်မယ်လို့ဒီလိုရည်ရွယ်ပြီးတော့မျောလင့်ပြီးမှစုဆောင်ပေမဲ့သူတို့ကချမ်းသာကြောင်မဟုတ်ဘူးဒါလိုလဲဆိုလို့ရှင်မင်းကပြောတဲ့တတ္တတရားတကားပေါက်ကသွန်းတာမဟုတ်လို့ပါအတိလည်းမပါပဲတတိလည်းမပါပဲနဲ့လွဲမှားသောတကားဘောက်ကနေပြီးတော့လွဲမှားစွာသွန်းလာခြင်းမလို့ချမ်းသာကြောင်းတခုမှမဟုတ်ဘူးမကောင်းမှုတုသရအကုသိုလ်တရားဆိုတာကသုထားပေမဲ့ဘယ်တော့မှချမ်းသာကြောင်းနေမဟုတ်ကြချမ်းသာကိုရအောင်ဆောင်ရွက်ပြီးတော့ပြန်နိုင်မှာမဟုတ်ကြဘူးပြီးတော့မှလည်းလောကမှာတရှိတဲ့ပစ္စည်းဝတ္ထုအစုစုတွေဆိုတာကလည်းသုထားမယ်ဆိုလို့ရှိရင်တတတရားအကူပါပြီးတော့အတိတ္တိလေးနဲ့စုကြမယ်ဆိုရင်တော့ချမ်းသာကိုရအောင်ဆောင်ရွက်တန်တဲ့လောက်ဆောင်ရွက်ပေးနိုင်ပါလေ။ဒါပေမဲ့တဘဝအတွက်သာဖြစ်တယ်။ဘဝတန်တရားတလျှောက်လုံးမိမိတို့စိတ်ချလက်ချချမ်းသာကိုရအောင်ဆောင်ရွက်ပေးနိုင်တဲ့စိတ်ချလက်ချစုထားရမှာကတော့ဒါလဲဆိုရင်မင်္ဂန်သောတတတရားတကားပေါက်ကနေပြီးတော့အတိတ္တိလေးပါတဲ့ကောင်းမှုကိုယ်တော်တရားကိုစုပါတဲ့စုလို့ရှိရင်စုထားတဲ့ကောင်းမှုကိုယ်တော်တရားကနေပြီးတော့ကောင်းမှုပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကိုလိုချင်တဲ့ချမ်းသာမရရအောင်ဆောင်ရွက်ပေးလိုက်မယ်ကိုယ်တော်ကောင်းမှုစုတဲ့ကိုယ်တော်ကောင်းမှုစုတဲ့ဆိုတာစိတ်တက်ကစွန့်ရည်ကိုထုတ်လုပ်တာပဲသာသနာဆိုတာကစိတ်စွန့်ရည်ထုတ်လုပ်တဲ့စိတ်ယုံကြည်ပါစိတ်ဆိုတာကကုန်ကြမ်းပစ္စည်းပါမိမိရဲ့စိတ်ဓိဟူသောကုံဉ္စပစ္စည်းကိုသာသနာစက်ရောက်ထဲထဲပြီးတော့မှသတ္တဝိရိယတတိသမารိပညာအာငါပြာဖြင့်စနစ်တကျအဖိတ်အစင်မရှိအောင်ထုတ်လုံးပြီးတော့စုဆောင်လိုက်မယ်ဆိုရင်အင်အားကောင်းကာမတတ္တိတွေဟာလိုခြင်းမလောက်အပြည့်အဝရလာကြပါလေရလာလို့ရှိရင်ကာမတက္ကတာသမ္မာဒိဋ္ဌိသတ္တတရားတို့နဲ့ကြီးလိုက်တဲ့အခါကိုယ်စုထားတဲ့ကုသိုလ်တရားတွေဟာအာရစရာကြီးတွေအာတက်စရာကြီးတွေကာမကုသိုလ်ဆိုတာမျိုးကလည်းကာမတက္ကတာသမာဓိတိမှန်ပြောင်းတက်ကြည့်မှပဲမြင်ရတယ်ဗျ။ပဂရိမျက်စိနဲ့တော့မမြင်ရဘူး။ပဂရိမျက်စိနဲ့ကြည့်လို့မမြင်ရတဲ့အခါကာလမှာတော့ကုသိုလ်လုံးရတာဟာပျော်စရာလို့မထင်ဘူး။ကမ္မတက္ကတသမ္မာဒိဋ္ဌိနဲ့ကြီးတဲ့အခါကာလမှာပဂရိမျက်စိအမြင်ကိုကြော်လွန်ပြီးတော့မှကမ္မတက္ကတသမ္မာဒိဋ္ဌိမှပြောင်းကိုတက်ကြည့်လိုက်တဲ့အခါကာလကြာတော့မှမိမိလှုပ်ထားတဲ့ကောင်းမှုတရားတွေရလွန်တရားအာဟုဇရာကောင်းတဲ့သတ္တိတွေကိုမြင်ရလိမ့်မယ်မြင်ရရင်ဝန်သာဇရာဖြစ်လာလိမ့်မယ်သတ္တဆိုတဲ့စိတ်ရှင်းတဲ့ကိရိယာလည်းပါပါစေဝိရိယဆိုတဲ့စိတ်တွန်းတဲ့ကိရိယာလည်းမှန်ပါစေတတိဆိုတဲ့စိတ်ထိန်တဲ့ကရိယာလည်းကောင်းပါစေ။သမာဓိဆိုတဲ့စိတ်စူးစိုက်တဲ့ကရိယာလည်းကောင်းပါစေ။ပညာဆိုတဲ့စိတ်ရဲ့အလိုင်းရောင်လည်းကောင်းပါစေ။အဲ့ဒီအာဇီငါးပြားနဲ့ဝိုင်းပြီးတော့စိတ်ထဲကနေပြီးတော့စွန့်ရီကိုပေါထုတ်လိုက်တဲ့အခါမှာဓမ္မဝါလုံးတတံတရားလုံးသုံးလုံးမကုန်နိုင်တဲ့ကမ္မတတ္တိကောင်းမှုဆိုတဲ့တရားတွေဟာဒါနကမ္မတတ္တိ၊သီလကမ္မတတ္တိ၊သမထဝိပဿနာကမ္မတတ္တိဆိုတဲ့ကမ္မတတ္တိကောင်းမှုအားတွေဟာအာရစီယာကြီးပေါ်ထွက်ပြီးတော့လာရပါတယ်စိတ်ဆုံးရတ္တိကြီးပေါ်လာရပါတယ်ကောင်းကောင်းစုတဲ့စုတဲ့အခါမှာလဲကောင်းကောင်းစုပြီးစလွယ်လေးနဲ့တော့မစုလိုက်ပါနဲ့တိတိကျကျကောင်းကောင်းစုသူစိန်နာတဲ့ကောင်းကောင်းစုရပါကောင်းကောင်းစုတဲ့အခါဥတည်ခြင်းလဲမှန်ရမယ်လှုပ်ဆောင်ခြင်းလဲမှန်ရမယ်ဥတည်တာကလဲသင်္ကြန်ဒုက္ခအပုခသိမ့်တော့မှလွန်ငင်းဖို့အတွက်တကယ်အစ်အမချမ်းသာကိုရဖို့အတွက်ဥတည်ရမယ်လို့ဆောင်ချိတ်ကလည်းတတဝိရိယတတိသမารိပညာစေရအာကြီး၅မျိုးဖြင့်စေရနာကိုကြည်ကျက်ကွက်ခဲ့ပြီးတော့မှအကောင်းဆုံးဖြစ်အောင်သူရလိမ့်မယ်ကုသိုလ်ကောင်းမှုကစောရစ်တတ်ဒီအမတ္တကြီးပါတယ်လောကမှာမျိုးစေ့များဟာစ စားလို့ရှိရင်အားကိုဖြစ်စေတတ်တဲ့တတ္တိလည်းပါတယ်စားလောင်းမသိခြင်းစားတဲ့ဘိယံဒီကိုတားဆီးပင်တဲ့တတ္တိလည်းပါတယ်စိုက်လို့ရှိရင်အပင်ကိုပေါက်စေနိုင်တဲ့တတ္တိလည်းပါတယ်ထို့အတူပဲကောင်းမှုကုသိုလ်ဤဟူသောကာမတတ္တိမျိုးစိတ်ထက်မှလည်းပဲကုသိုလ်ကိုစားလုံးစင်အခါကလာမှာပဲစိတ်ကိုအားတယ်ပြီးမှသွားစေတဲ့တတ္တိတွေသူ့မှာအပြည့်အဝပါတယ်မကောင်းမှုဒုစရအာကုသိုလ်တွေပုထုဇဉ်တို့ရဲ့သဘာဝမှားခဲ့တာတွေရှိတယ်ကြတယ်အဲ့ဒီမှားခဲ့တဲ့မကောင်းမှုဒုစရအာကုသိုလ်ကာမတတ္တိတွေများများကြီးအကျိုးပေးရမယ်ဥစ္စာတွေနည်းနည်းနဲ့ကိစ္စပြီးအောင်နည်းနည်းပါပါအကျိုးပေးမယ်မကောင်းမှုကံတွေကိုလုံးဝပျောက်သွားအောင်တားဆီးပေးနိုင်တယ်ဆိုရင်တတ္တိပါတယ်အနာဂတ်ကာလမှာကောင်းတဲ့အကျိုးကိုပေးစွန့်နိုင်တဲ့ဇောရင်တတ္တိလည်းသူ့မှာပါတယ်ကုသိုလ်ကောင်းမှုဟာသရတရားနဲ့ကြည်ရမယ်ဆိုရင်ဉာဏ်တရားနဲ့ကြည်ရမယ်ဆိုရင်တော့အာတ္တဇရာတွေကြီးပဲအဲ့လိုစုတဲ့အခါမှလာလူနာနိဗ္ဗာန်သုံးနံသောချမ်းသာဆိုတဲ့အဲ့နိဗ္ဗာန်ချမ်းသာရပြီအတိစုရမှာဝိဝတ္တနိတိတလမ်းကြောင်းအတိုင်းစုရမှာလာကြောင်းအတိုင်းစုတဲ့အခါမှာတဏ္ဏမာနဒိဋ္ဌိဆိုတဲ့ဒီတန်တရားနေတဲ့တရားတွေကိုတောလှန်မှုအင်အားကောင်းရင်ကောင်းသလားဝိဝတ္တနိတိတလမ်းကြောင်းပေါ်ရောက်သွားတာပဲတဏ္ဏမာနဒိဋ္ဌိတန်တရားနေတဲ့တရားတွေနဲ့ဝိုင်းပြီးမှအထုတ်ရင်တော့ဝတ္တနိတိတလမ်းကြောင်းအတိုင်းနဲ့သွားတယ်အဲ့ဒါကြောင့်မလို့ဝိဝတ္တနိတိတလမ်းကြောင်းအတိုင်းဖြစ်အောင်လို့ဥဒေချင်းမှန်ပြီးတော့မှသွားရမယ်ဥဒေချင်းမှန်ပြီးတော့သွားတဲ့အခါမှာလုံဆောင်ကြကြလားမှန်မှန်နဲ့ဖြောင့်တန်းပြီးတော့သွားအောင်အထုစုဆောင်ရမှာပါအထုစုဆောင်လိုက်မယ်ဆွေလူနာနေပေါင်းသုံးနာတော့ချမ်းသာအကောင်လောက်ပြည့်စုံနိုင်တဲ့တတ္တိကုသိုလ်ထဲမှာအပြည့်အဝပါရဲ့ကုသိုလ်ရဲ့စွန့်ရည်တတ္တိရာအမတန်အောင်စရာကောင်းပါလေလူနဲ့နိဗ္ဗာန်သုံးနံသောချမ်းသာကိုပေးနိုင်တဲ့ပတ္တိရှိတယ်တဲ့မကောင်းမှုတို့တည်းအကုသိုလ်အများကြီးရှိတဲ့ပုဂ္ဂိုလ်များကိုတော်မှလည်းပဲညော့သွားအောင်နှုတ်ပေးနိုင်တယ်နဲနဲ့ပါပါအကျိုးပေးမဲ့မကောင်းမှုအကုသိုလ်ကအမှားလောက်တော့လောကပျောက်သွားစေနိုင်တယ်မနှစ်တုန်းကနာကြားခဲ့ကြရတဲ့အင်ကုလိမာလာတို့ဆိုတာအမှားတွေအများကြီးတယ်အဲ့ဒီအမှားတွေကိုဝိပဿနာဘာဝနာပွားများအားထုတ်ခြင်းစရာကောင်းမှုကုသိုလ်ကံတရားဤတာအကုန်လုံးပိတ်ဆို့တားမြစ်လိုက်တာကောလုံးကျော်လော့သွားတယ်အကုသိုလ်ကံမှလော့သွားခဲ့ရတယ်ယဟန္တာတောင်ဖြစ်သွားတယ်ပြီးတော့မှနတ်ချမ်းသာကိုရတဲ့ဥစ္စာဝတ္ထုကြောင့်လေးတစ်ခုအတူချုံပြီးမှအာယုံပြုကြည့်အိုးရှိတော့ကဘုရားလက်ထက်တုံးမှာပေါ့တံပတာတိကဆိုတဲ့ခိုးသူသတ်သမားကြီးတယောက်ရှိတယ်သူကရှင်မင်းအမှုတန်းဆိုတော့ရာဇဝတ်မှုကျွလွန်တဲ့လူဆိုးတွေကိုတေတံကြပြီဆိုရင်သူကပဲအဲ့ဒီတေတံကြတဲ့လူဆိုးတွေကိုတတ်ရတာတဲ့အဲ့လိုတတ်လာခဲ့တာဘာနှစ်ကြာတယ်55နှစ်တောင်လူတတ်တောင်ကိုတာဝန်ထမ်းရတာတဲ့55နှစ်တောင်ကြာသွားတယ်55နှစ်ကြာလို့အသက်အရွယ်အိုမင်းရင်ရောကြီးလာတဲ့အခါကာလကြတော့သူဟာအာမတန်တော့ဘူးဆိုပြီးတော့မှသူ့ကိုအငိမ့်စားပေးလိုက်တယ်အငိမ့်စားပေးတဲ့နေ့မှာပဲသူကဘိုးတော်ကတော့ငါဟာဒါနစားတဲ့ကုသိုလ်ကောင်းမှုတွေကိုအာရပါရဘာမှမလုပ်ခဲ့ရဘူးအာရပါရဆိုရင်လုံးဝမလုပ်ရတော့ပါပဲရှင်မရဲ့အမှုကိုထမ်းနေရတာမလို့အဲ့ဒါကြောင့်မလို့ဒီနေ့ငါအငိမ့်စားယူတဲ့နေ့မှာတော့ကဖြင့်ကောင်းမှုကုသိုလ်တော့ငါလုံးဝမဖြစ်မယ်ပြီးတော့မှလည်းဟောတော်ကမောင်မြတ်တဲ့အစတွေကိုလည်းလွတ်လွတ်လပ်လပ်အေးအေးချမ်းချမ်းတကူမှမစားခဲ့ရမသုံးခဲ့ရဘူးဒီကနေ့တော့လွတ်လွတ်လပ်လပ်ကသိရှိလက်ရှိစားစရာတောက်စရာကိုစားတော့အောင်မယ်လို့အဲ့လိုရည်ရည်ပြီးတော့မှမောင်မြတ်တဲ့နှုတ်တမင်းများချက်ပြီးတော့မှစားဖို့တောက်ဖို့ပေါ့အလူကပုဂ္ဂိုလ်ကျုံရင်လည်းလူမယ်ပေါ့အဲ့လိုရည်ရည်ချက်နဲ့စီမံချက်ပြုတ်ပြီးတော့မှအလုံးပြီးတဲ့အခါစားမယ်ဆိုပြီးတော့ထိုင်နေတယ်အဲ့ဒီအချိန်မှာရှင်သာရိပုတ္တရာမထေရမြတ်ကြီးကလောကကိုဏိရောဓသမဘာမှထားပြီးမှလောကကိုကြည့်လိုက်တော့ဓမ္မတာတိကတခါကြီးကိုသွားတွေ့တော့အာဒီတခါကြီးကတဘောလုံးသူဟာမကောင်းမှုနေပဲပါဏာတိပါဒအကုသိုလ်ကံနေပဲအချိန်ကုန်လာခဲ့တာကုသိုလ်ရလို့ဘာမှလည်းမင်မရရမလုပ်ခဲ့ဘူးသူ့ကိုချင်းညှော့ရရင်တော့ကောင်းမှာပဲဒါသွားလို့ရှိရင်သူဟာဒ ဒါနကိုလုံနိုင်တဲ့စွန့်ရည်ရှိလို့လားလုံကောလုံမှာလားလို့စဉ်းကျင်လိုက်တော့အာလုံနိုင်တဲ့တတ်ပြီရှိတယ်လုံနိုင်တဲ့စွန့်ရည်ရှိတယ်ဒါဖြင့်ငါသွားမှဖြစ်ရှင်သာရိပုတ္တရာကြီးကြွလာတယ်ကြွလာတော့ဓမ္မဓာတိကတ္တကကြီးကရှင်သာရိပုတ္တရာကိုတွေ့ရတော့အာငါဟာတဘဝလုံးကုသိုလ်ကောင်းမှုရလို့ဘာမှမမြင်ရရမလုပ်ခဲ့ရဘူးဒီနေ့အငင်းစားယူတဲ့နေ့ကြမှာပဲအရှင်သာရိပုတ္တရာမထေရမြတ်ကြီးငါ့ကိုချင်းမြောက်ဖို့ကြွလာတယ်။တရားတရားဆက်သွယ်ရေးကောင်းတာကိုဗျ။တရားတရားဆက်သွယ်ရေးကောင်းတော့ကုသိုလ်ကောင်းဖို့လုပ်ရမယ်လို့စိတ်ထဲမှာပေါ်လာတယ်။ဒါကြောင့်မလို့ငါလည်းတက်မှလည်းလူစရာရှိတော့လူလိုက်မှပဲဆိုပြီးတော့သူစားဖို့လို့ဆိုပြီးတော့ပြင်ဆင်ထားတဲ့နှုတ်သမင်းမြတ်အဲ့ဒါကိုနှုတ်သောအဖြစ်ဖြင့်ရှင်သာရိပုတ္တရာမထေရမြတ်ကြီးရဲ့တပိတ်သေးကိုလောင်းလူလိုက်တယ်လောင်းလူလဲမလောင်းလူခင်မလားသီလစောက်တည်တယ်ပေါ့သီလစောက်တည်ဦးမှာလောင်းလူပြီးတဲ့အခါကာလကြတော့ရှင်သာရိပုတ္တရာကသူ့အတွက်အနုမောဒနာစကားများဟောကြတယ်ဟောကြတဲ့အခါတရားဘက်ကိုစိတ်ဆူးဆိုင်လို့လောဘမရပဲဖြစ်နေမျက်စီလေးမိတ်လိုက်ပြန်ပြီ55နှစ်ကာလပါလို့လူတတ်တဲ့ဥစ္စာတွေပေါ်လာပြန်ပြီတခါတရားအာယုံပြုမယ်လို့မျက်စီမိတ်လိုက်ပြန်ပြီ55နှစ်အတွင်းလူတတ်ခဲ့တာဒီကပေါ်လာပြန်ပြီဘယ်လိုမှတရားနာလို့မရပဲဖြစ်နေတယ်အဲ့ဒါကိုရှင်သာရိပုတ္တရာမထေရမြတ်ကြီးကဆင်ခြင်လိုက်တော့သိတော်မူတော့ဩတရားကြီးတရားနာလို့မရကြဘူးသူရမကောင်းဘူးအကုသိုလ်ကံဒီကိုကြီးတွေးပြီးတော့နေလိုက်တာဒီအတိုင်းသာသေးသွားရင်တော့ဒီတရားကြီးတော့အပေကိုရောက်ရတော့မယ်ဒါကြောင့်သူဟောငါပရိယစကားတော့အောင်မှဖြစ်မယ်တဲ့ပညာရှိသူတော်ကောင်းဆိုတာသိအဖို့တန်တာပညာရှိသူတော်ကောင်းနဲ့တွေ့ရပြီဆိုလို့ရှိရင်တော့ကိုယ့်အတွက်မှပြိပြီးမှဝန်တာစရာအတတ်စရာကြီးတယ်ဒါကြောင့်ရှင်သာရိပုတ္တရာကပရိယနဲ့မေးရတယ်ပေါ့တခါကြီးတခါကြီးဟာ55နှစ်ကာလပါလို့ရာဇဝတ်တဲ့နဲ့လူဇိုးတွေကိုတတ်နေခဲ့တာကကိုယ်သဘောနဲ့ကိုယ်တတ်တာလားသူများခိုင်းလို့တတ်တာလားဒါဝင်အယတတ်တာလားရှင်ဘုရားတဲ့တပည့်တော်သဘောနဲ့တတ်တာမဟုတ်ပါဘူးဘုရားရှင်ဘုရားရဲ့အမိတ်အယဒါဝင်ကိုထမ်းတဲ့အနေနဲ့မလွဲသားမရှောင်သာလို့တတ်ရတာပါဘုရားဒီလိုဆိုရင်တရားကြီးရဲ့ကိုယ်ကတတ်ချင်လို့တတ်တာမှာမဟုတ်ပဲရှင်ဘုရင်ကခမ်းလို့တာကိုကကြောက်လို့တားရတာပဲဒီလိုဆိုရင်အကုသို့ဖြစ်သလားတရားကြီးရဲ့မဖြစ်ဘူးလို့ဆိုတာမဟုတ်ဘူးเนาะပရိယလေးနဲ့မေးတာဒီလိုဆိုရင်တရားကြီးရဲ့အကုသို့ဖြစ်နိုင်မလားတရားကြီးရဲ့ဒီလိုမေးတာဒီလိုမေးတော့တရားကြီးကစဉ်းစားတယ်အာဟုတ်သားပဲငါသဘောနဲ့ငါလုပ်တာမှမဟုတ်ပဲရှင်မင်းကခိုင်းလို့ဒါဝင်ကိုထမ်းတဲ့အနေနဲ့ငါကလုံရတာအပြစ်မရှိဘူးနဲ့တူပါရဲ့အကုသို့မဖြစ်နိုင်ဘူးနဲ့တူပါရဲ့လို့အဲ့လိုစိတ်ထဲမှာပေါ်လာတော့စိတ်ကလေးတွေရှင်းလာတယ်ပေါ့ဗျာအမှန်ကရှင်သာရိပုတ္တရာကပရိယနဲ့နေတာကတရားလေးအစာသွန်းတာအောင်ဆိုပြီးစိတ်ကလေးလောလောဆယ်လေးကြီးသွားရင်လည်းမလဲဘူးဆိုပြီးတော့ပရိယစကားကိုမိတ်ကြားခြင်းဖြစ်တယ်လိမ္မာစွာနဲ့မိတ်ကြားလို့ဘုရားအဲ့လိုလိမ်မာစွာနဲ့မိတ်ကြတော်မူတော့တရားကြီးရလည်းပဲအာအပြည့်မရှိဘူးနဲ့တူပါရဲ့ဆိုပြီးတော့မှစိတ်ထဲမှာရှင်းခံနေဖြစ်ပြီးတော့ရှင်သာရိပုတ္တရာကတရားကိုဆက်ဟောတော့စူးစူးဆိုင်ဆိုင်နဲ့နားယူတယ်စိတ်အစင်မှာကချင်းကြီးပြီးတော့သွားတော့ချင်းချင်းသူ့ရဲ့စိတ်ဟာတရားထဲမှာတခါတည်းစိတ်ဝင်စားသွားတယ်ဓာတ်လျှောက်စိတ်ဝင်စားသွားတော့သူ့ရဲ့အကုသိုလ်ကစိတ်ထဲမှာပေါ်မလာတော့မတွေးမိတော့ဘူးပေါ့အဲ့လိုတရားနာလိုက်တာရှင်သာရိပုတ္တရာကြီးကတရားကိုဟောလိုက်တဲ့အခါမှာဘလောက်ထိသူညာအဆင့်အတန်းရောက်သွားတယ်လဲဆိုရင်သောတာပတ္တိမေရ၈အာနုလောမညာအဆင့်လောက်အထိသူရသွားတယ်တောတာပန်တော့မဖြစ်ပါဘူးသောတာပန်ဖြစ်နံလောက်ဖြစ်နံလောက်ကနိဗ္ဗာန်ပေါ့သောတာပတ္တိမေညာရဲ့ရှေ့မှာရှိတဲ့အနုလောမခန္ဒီညာအနုလောမညာအထိအဲ့ဒီထိအောင်သူညာအဆင့်အတန်းမြင့်သွားတယ်ဝိပဿနာဉာဏ်ဝိပဿနာသဘောတွေလည်းပါတာပေါ့အဲ့လိုတရားနာပြီးတော့ဝန္တာအာရနဲ့ပေါ့တရားကြီးရလည်းငါနာရခဲ့တဲ့တရားတွေနာလိုက်ရတာတွေ့ရခဲ့တဲ့သူတော်ကောင်းတွေတွေ့ရတာငါပို့တောင်းလိုက်တာဒီနေ့မှဒါနာကောင်းမှုကိုလည်းအာရပါရလုပ်ရတယ်သီလကိုလည်းငါဒီနေ့ကျင့်သုံးဆောက်တည်ရတယ် ရင်သာရိပုတ္တရာမထေရကြီးထံမှဝိပဿနာဘာဝနာတရားများကိုလည်းနာရတော့တရားဘာဝနာလည်းငါမှပါသွားပြီငါဝန်တာလိုက်တာတဲ့ဓာကြီးတွေ့တွေ့ဝန်တာလေတော့ဒါအစားထိုးစနစ်ကိုတုံးပြီးတော့မှဓာကြီးဝန်တာလေတဲ့အဲ့တော့ရင်သာရိပုတ္တရာကပြန်ကြွသွားတော့သူကလည်းလမ်းတစ်အောင်လိုက်ပို့ဝန်တာလုံးလို့ပါကြီးသူကြီးလိုက်တာအရှင်ဘုရားအရှင်ဘုရားကြီးသူကြီးလိုက်တာဘုရားအဲ့ဒါကြောင့်ဝန္တာလောင်းလောလိုက်ဖို့တော့ရှင်သာရိပုတ္တရာကအကြောင်းကိုပြန်ကြွသွားတယ်။အကြောင်းပြန်ကြွသွားတော့ဓမ္မတာတိကဒကာကြီးကအိမ်ပြန်လာတယ်ဆိုတော့ပြန်လာတော့တဏီယာကြတော့ဘလူးမတယောက်ကနေပြီးတော့နမကြီးရောင်ဆောင်ပြီးတော့သူ့ကိုတကားတည်းဝှက်ချလိုက်တယ်။ပေရောညာပြပွဲချင်းပြီးနေတာပဲ။ပွဲချင်းပြီးသေးတော့သူ့ရဲ့သေးချင်းဒီကောင်းတော့သေးချင်းပါဘာလို့လဲသာဂာနုတ်တိဖြစ်နေတဲ့ဒီလာနုတ်တိဖြစ်နေတယ်။ရှင်သာရိပုတ္တရာမထေရကြီးဟာနားရတဲ့တရားတွေကိုနှလုံးသွင်းပြီးတော့သွားနေတာကဲ။ဒါကြောင့်သောကလံကတ္တဝတ္တိတာပုရိနိဗ္ဗတိသောတုဓမ္မတာတိကတက္ကဒါယကကြီးဒီကာလံကတ္တဝနမကြီးကဝှက်လိုက်တဲ့ဖြင့်သေဆုံးခြင်းကိုပြု၍ဒုတ္တိတာပုရိဒုတ္တိတာနတ်ပြည်၌နိဗ္ဗာတိကောင်းစွာမတွေ့ဖြစ်ရပါပေတော့တည်း။55မိနစ်တောင်မှလူတွေတက်လာတဲ့ဓမ္မတာတိကဒါယကကြီးခန္ဓာလေးဘာမှလည်းမကြလိုက်ဘူးတရားနာရတဲ့ကုသကောင်းမှုလုပ်လိုက်ရတာလေးကနာရီပိုင်းတော့ပဲရှိလိုက်မယ်ဒီအချင်းအတွင်းစုစုစိုက်စဲနေရှင်သာရိပုတ္တရာဆိုတဲ့ပညာရှိသူတော်ကောင်းကြီးကိုအမေပြုပြီးတော့သိထားလေးတက်ပြီးတော့မှမိမိရဲ့စေကလေးကိုနေရာတကြထားပြီးတော့ကောင်းမှုကုသိုလ်ကိုစုလိုက်တာတထိုင်နေတဲ့ဒါနတိလဘာဝနာအစုံစုလိုက်တာအစုတတ်တော့လည်းပဲသူ့အကုသိုလ်ကံတွေကနေပြီးတော့အကျိုးပေးလို့မရကြတော့ဘဲနဲ့သူတည်ပြပြသေးလွန်သွားတဲ့အခါမှာဒုတိတာနဘုံကိုရောက်သွားပြီးတော့နတ်ချမ်းသာကိုခံစားရတယ်တဲ့ကုသိုလ်ကောင်းပုံများတေအံဩဇီယာကောင်းပါလားတပွားလုံးသာအထုတ်ရင်တော့မပြောနဲ့တော့နိုင်ပဲလေအချင်းမဲလေအထုတ်တဲ့ကုသိုလ်တော်မှသိပြီးမှအာကိုရပါတကားအေးဒါကြောင့်မလို့စုဆောင်ထားရင်ချမ်းသာကိုရအောင်ဆောင်ရည်ပင်နိုင်တာကကောင်းမှုတရားပါဆေယခတဲ့လောငိမ့်တည်းတိနိမချမ်းသာအတိလိုချင်တဲ့ချမ်းသာကိုအကုန်လုံးရအောင်ဆောင်ရင်ပင်နိုင်တာကကောင်းမှုတရားပါလို့အဲ့ဒီလိုအတူချုံးတာမှိုက်ကြစို့တတ္တရာမိဘကလောကအယတ္တရိထဲမှာဘယ်အယတ္တကအကောင်းဆုံးလဲလို့မိတော်မြတ်စွာဘုရားကသစ္စာဟဝေတာရုတ္တရာရတနာအယတ္တရိထဲမှာတော့ဝိရတိသစ္စာပရမတ္ထသစ္စာကိုအတွန်းပြုရထားအပ်တဲ့ဝစီတစ္စာခေါ်တဲ့တရားဒီလောကမှာအယတ္တအရှိဆုံးပါအယတ္တအရှိဆုံးဆိုတာအတူချုံပြောတော့တစ္စာပါပဲတစ္စာကဘာတစ္စာလဲဆိုရင်ပရမတ္ထတစ္စာဝိရတိတစ္စာဝစီတစ္စာပရမတ္ထတစ္စာဆိုတာကနိဗ္ဗာန်ကိုပြောတာပါနိဗ္ဗာန်ဟာအယတ္တအရှိဆုံးတဲ့နိဗ္ဗာန်ဟာအယတ္တအရှိဆုံးဆိုတာကဇာယတောက်ရလို့အယတ္တရှိတာကိုပြောတာမဟုတ်ဘူးဝိမုတ်တိရတ္တအနေနဲ့အယတ္တရှိတာကိုပြောတာလောမြောက်ရေးအယတ္တတဲ့ကိလေသာအပူအကုန်လုံးကလည်းလောမြောက်တယ်ဟူပြီးနာပြီးသေပြီးဆိုတဲ့ဒိဋ္ဌကအပူအကုန်လုံးကလည်းလောမြောက်တယ်အဲဒီတော့လောမြောက်မှုခေါ်တဲ့ဝိမုတ်တိရတ္တအနေအချင်းနိဗ္ဗာန်ဟာအယတ္တအရှိဆုံးနိဗ္ဗာန်မလောက်ချမ်းသာတယ်ဆိုတာကဟောဒီဘဝခန္ဓာသံတရားဝန်တို့ကြီးကိုထမ်းပြီးတော့နေရတာဘလောက်လေးရယ်ဘလောက်ပင်မနဲ့ဘလောက်ဆင်းရဲတယ်လို့မသိရသေးတဲ့မြတ်ကလာပါလို့နိဗ္ဗာန်ဟာဘလောက်အရတာရှိတယ်လို့သိကြမှာမဟုတ်သေးဘူးဟောဒီဘဝခန္ဓာသံတရားဝန်တို့ကြီးကိုထမ်းပြီးတော့နေရတာလေးလပါရကပူလောင်လပါရကဆင်းရဲကပါရကရဲ့လို့ဝိပဿနာဘာဝနာတရားနဲ့ညာအမြင်ပြပြသာသာမြင်တဲ့အခါကာလမှဒါလေနိဗ္ဗာန်စတဲ့ဝိမုတ်တိရတာဘလောက်အရတာကြီးတယ်ဆိုတာကအဲ့လိုသိခွင့်ရကြပါပါနိဗ္ဗာန်ဟာအရတာအရှိဆုံးတဲ့လောမြောင်ကြီးအရတာအနေနဲ့အရတာအရှိဆုံးပါဝိရတိတစ္စာဆိုတာက၅ပါးသီလအထက်မှာပါတဲ့မုတာဝါဒဝိရတိကိုပြောတာ မုဒ္တဝါဒဝိရတိဟာ၅ပါးသာသီလထဲမှာလည်းပါတယ်၈ပါး၁၀ပါးသီလထဲမှာပါတယ်သီလထဲမှာလည်းပါတယ်ယဟန်တော်များရဲ့သီလထဲမှာလည်းပါတယ်သီလမှာလည်းဝိရတိသီလအများတန်းပါကြတာပဲဘာလို့လဲဆိုရင်သီလအကုန်လုံးကိုမုဒ္တဝါဒဝိရတိနဲ့ထိန်းချုပ်ထားတာအဲ့ဒီသီလမလုံတဲ့ကြောင့်ဒီပြန်သီလတွေစိတ်မချရတာပေါ့အဲ့ဒီမုဒ္ဒဝါဒဝိရတိသီလတာလုံသွားရင်ဒီပြန်သီလတွေကအကုန်လုံးထိမ့်မိတာဖြစ်သွားတယ်အဲ့ဒါကြောင့်ဝိရတိသစ္စာကိုပြောလိုက်တယ်ဆိုရင်မုဒ္ဒဝါဒဝိရတိအမှုရှိတဲ့သီလအကုန်လုံးအကျုံးဝင်သွားတယ်ဟောဒီသီလတည်းဟူသောအယတာဒီအယတာအရှင်းဆုံးပါဘာလို့လဲဆိုတော့သမထရေဝိပဿနာရေစရဲစောအနေဖြင့်စိတ်ကိုအာတက်ပြီးမှသွားစီတယ်။အာပြီးပြီးမှသွားစီတယ်။အထက်အထက်သမာဓိတိတ်္ကပညာတိတ်္ကတွေကိုလွယ်လွယ်ကူကူလေးနဲ့တက်လို့ရတယ်။လောကထဲမှာလည်းသီလအယိတ်တာရှိမယ်ဆိုရင်ကိုယ့်အယိတ်ကိုကိုယ်ကောင်းကောင်းကိုလုံလို့ရတယ်။သူများကလည်းကိုယ့်အယိတ်ကိုကောင်းကောင်းပေးလို့ရတယ်။ဘေးရန်အန္တရာယ်အနောက်အခြေအမျိုးမျိုးတွေကကင်းလွတ်အောင်ယောဂဝေရဏအမျိုးမျိုးတွေကကင်းလွတ်အောင်သီလကအကုန်လုံးတာဝန်ယူရင်သီလရှိတဲ့ပုဂ္ဂိုလ်များဟာအသက်ကြီးလေချစ်စရာကောင်းလေအသက်ကြီးလေချစ်စရာကောင်းလေပဲသီလမရှိတဲ့ပုဂ္ဂိုလ်များဟာအသက်ကြီးလာတဲ့အခါမှာဘလူကမှအရင်မဆိုင်ကြတော့ဘူးဗျဘေးထိုးထားတာပဲသီလရှိတဲ့ဆိုရင်အသက်ကြီးလေခန့်ညာလေအသက်ကြီးလေကျက်တရေရှိလေအသက်ကြီးလေကျက်စရာကောင်းလေညှိုးစရာကောင်းလေညှိုးစရာကောင်းလေအဲ့လိုဖြစ်သွားတာပဲအေးဒါကြောင့်မလို့သီလဆိုတာကအလုံးတရားပို့တဲ့တရားဖြစ်ခြင်းကြောင့်ဝိရတိသစ္စာဝိရတိသီလမှုရှိတဲ့သီလဒီလောကမှာအရသာအရှိဆုံးပဲဝစီသစ္စာဆိုတာကအမှန်အတိုင်းပြောတဲ့သစ္စာဆိုတဲ့စကားပါဝစီသစ္စာဆိုတာကအမှန်အတိုင်းပြောတဲ့သစ္စာဆိုတဲ့စကားပါအမှန်အတိုင်းပြောတဲ့သစ္စာစကားဘယယရဏတရားယရဏသံဃာယရဏဒီအမြဲဆုံးဖြစ်ပါပြီတဲ့ဣတုမင်္ဂလောသစ္စာစကားကြောင့်တရားချမ်းသာပါစေစသည်ဖြင့်သစ္စာဆိုတဲ့ဇာကနိဗ္ဗာန်ဆိုတဲ့တရားဒီအချမ်းသာဆုံးပါပဲဣတုမင်္ဂလောသစ္စာစကားကြောင့်တရားချမ်းသာပါစေစသည်ဖြင့်သစ္စာဆိုတဲ့ဇာကယတာအရှိဆုံးနေရလူရင်းလေးကိုပဲပြောကြသို့သစ္စာဟဝေတာရုတ္တရရတနာဟဝေစင်စေဧကအမအပြေရတနာတာယအတ္တယတကုတမြတ်ကိုတည်းသစ္စာဝိရတိသစ္စာပါရမတ္ထသစ္စာကိုအတွင်းပြည့်ထအပ်သောဝစီသစ္စာကိုရတရားတည်းတာရုတ္တရအချုံမြင်အကောင်းမြတ်ဆုံးသည်အဟတိကောင်းစွာမသိဖြစ်ပါသေးရောတည်းသာသတ္တုထအမေကိုမေးလိုက်တာကဘယ်တရားနဲ့အတည်မွေးရလဲအကောင်းဆုံးလဲလို့မေးတာပညာစီပင်စီဝိတ္တမဟုသတ္တံပညာနဲ့အတည်မွေးရတာအကောင်းများဆုံးပါပဲလို့ဖြေကြတော်မူလိုက်တယ်ပညာနဲ့အတည်မွေးရတာအကောင်းဆုံးတဲ့ဒါကြောင့်မလို့ပညာသင်နေကြရတာပေါ့လောကီပညာတွေကိုလည်းသင်ပြီးတော့နေကြရသလိုလောကုတ္တရာပိုင်းဆိုင်ရာတရားပိုင်းဆိုင်ရာအတ္တိပညာတွေလည်းတိုးအောင်လက်လာနာယူမှတ်သားပြီးတော့နေကြရတာပဲဒီခန္ဓာကိုယ်ကြီးကိုထမ်းဆောင်တဲ့အခါသဗ္ဗဟုပါအမောဟောတိကာယုကတာယပစ္စယောဟောတိအမောဟောမောဟရဲ့ဆန့်ကျင်ဖြစ်တဲ့ပညာတရားဒီဒီကယုကတယအသက်ရှိခြင်းဤအသက်ရှိသောပုဂ္ဂိုလ်ဤဖြစ်ကြောင်းဖြစ်ရာအသက်ရှိခြင်းဤပစ္စယောအကြောင်းသည်ဟုတ်ဖြစ်ပါသည်အမောဟအသက်ရှိအသက်ရှိခြင်းရဲ့အကြောင်းနဲ့ပညာကိုအသက်ရှိခြင်းအကြောင်းလို့ပြောတယ်ပညာနဲ့အသက်မွေးရလို့ရှိရင်အသက်ရှိတယ်ကျန်းပါတယ်ခန္ဓာတန်ဖိုးရှိတယ်ပေါ့ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာကလေဟောဒီခန္ဓာဝင်ထမ်းတဲ့အခါမှာကြိုက်နှစ်သက်တယ်ဆိုတာတည်းတဲ့တယ်လျောက်ပတ်တယ်ဆိုတာကိုဥစားပေးသွားတာပညာမရှိတဲ့ပုဂ္ဂိုလ်များစိတ်အလိုလိုက်ပြီးမှနေတဲ့ပုဂ္ဂိုလ်များခန္ဓာအလိုလိုက်နေတဲ့ပုဂ္ဂိုလ်များကတော့လျောက်ပတ်တယ်တဲ့တယ်ဆိုတာတည်းကြိုက်နှစ်သက်တာကိုဥစားပေးသွားတာတဲ့ဒီဖြစ်စေမတဲ့ဒီဖြစ်စေလျောက်ပတ်ဒီဖြစ်စေမလျောက်ပတ်ဒီဖြစ်စေကျဲ့နှစ်သက်တာတော့ပဲဥစားပေးသွားတယ်။ပညာရှိတဲ့ပုဂ္ဂိုလ်များကြတော့အဲ့လိုကျဲ့နှစ်သက်တာကိုဥစားမပေးဘူးလျောက်ပါတဲ့တင့်လျော်တဲ့ဆိုတဲ့ခန္ဓာကိုယ်နဲ့တင့်တော်တဲ့အစာအလောက်မျိုးကိုသာဥစားပေးတယ်အသုံးအဆောင်မျိုးကိုသာဥစားပေးတယ်။စ စားချင်လိုက်စားလို့မပြေဘူးစားတင်တာကိုသာစားမှဖြစ်မယ်လှုပ်ချင်လိုက်လှုပ်လို့မပြေဘူးလှုပ်တင်တာကိုသာလှုပ်မှဖြစ်တယ်ဖြစ်မယ်ဆိုတာပညာရှိမှထိမ့်တဲ့သိမ့်တဲ့လိမ့်မယ်ပညာရှိမှဒါလည်းလှုပ်တင်လှုပ်ထက်ဆောင်ရွက်တင်ဆောင်ရွက်ထက်ဒါကိုမချွေရင်းရအောင်ဆောင်ရွက်တင်ဆောင်ရွက်ဆောင်ရွက်တက်ပါလိမ့်မယ်မချွေရအောင်ဆောင်ရည်တပ်ပါလိမ့်မယ်ပညာဆိုတာအသက်မွေးတဲ့အခါမှာအရေးကြီးတယ်တဲ့ခန္ဓာဝန်ထောက်ဆောင်တဲ့အခါမှာအရေးကြီးတယ်ပညာဆိုတာကဘာကိုပြောတာလဲပညာရှိဆိုတာကဘာကိုပြောတာလဲတရားပိုင်ဆရာလဲတရားပိုင်ဆရာအတိပညာလဲမရှိဘူးစီးပွားရေးဆရာအတိပညာလဲမရှိဘူးဆိုရင်မျက်စိဇုံလုံးကန်းတဲ့ပုဂ္ဂိုလ်လို့ခေါ်တယ်ကြုံတယ်လို့သွားမှာပဲကြုံလို့သွားရင်တော့ဆုံးညံခလုတ်တွေပေါ်တယ်တဲ့တန်တရားကိုမပြောနဲ့အောင်ပြစ်စုံပါဘုရားမှာတော့မှဆုံးညံခလုတ်တွေပေါ်တယ်ဘဝဇီဝရေးအတိပညာသာရှိပြီးတော့တရားပဲဆရာအတိပညာမရှိဘူးဆိုလို့ရှိရင်တော့မျက်စိတစ်ဖက်ကန်းတဲ့ပုဂ္ဂိုလ်လို့ခေါ်တယ်ပြစ်စုံပါဘုရားချမ်းသာရင်ပြီးတော့တန်တရားဖြစ်ခြင်းရာဖြစ်ခြင်းရာလို့ပါပဲတရားပဲဆရာအတိယောဘဝဇီဝရေးဆရာအတိပညာယောနှမျိုးလုံးရှိမှသာလေပညာရှိလို့ခေါ်ပါလေနှမျိုးလုံးစုံရမယ်တဲ့ပညာဆိုတာမိမိခန္ဓာဝန်ထမ်းယုံလေးဒီအတိလေးရှိယုံနေတော့လူကြီးရယုံမနာသေးဘူးခန္ဓာဝန်ထမ်းတဲ့အခါတသက်သာသာအမြတ်တည်းအောင်ထမ်းတော့မှမဟုတ်သေးဘူးတရားပဲဆရာအတိပညာလည်းရှိဖို့လိုတယ်လောကီလောကုတ္တရာနှမျိုးလုံးအတိပညာမရှိဘူးဆိုရင်မျက်စိစုံလုံးကနဲ့ပုဂ္ဂိုလ်ခေါ်တဲ့လောကီအတိပညာသာရှိပြီးတော့လောကုတ္တရာပဲဆရာအတိပညာမရှိဘူးဆိုရင်မျက်စိတပင်ကနဲ့ပုဂ္ဂိုလ်ခေါ်တဲ့လောကီလောကုတ္တရာနှမျိုးလုံးအတိပညာနှမျိုးလုံးရှိမှသာမျက်စိပညာမျက်စိရှိတဲ့ပညာရှိလို့ခေါ်တဲ့မိမိအတယောသူတို့ဘအတယောနှမျိုးလုံးနားမလည်တဲ့မစင်စားတတ်တဲ့ပုဂ္ဂိုလ်များကိုမျက်စိစုံလုံးကနဲ့ပုဂ္ဂိုလ်လို့ခေါ်တဲ့မိမိအတွက်သာစဉ်းစားတတ်ပြီးတော့သူများအပြင်မစဉ်းစားတတ်တဲ့ပုဂ္ဂိုလ်မျိုးကိုတော့ပညာမျက်စိတစ်ဖက်ကန်းတဲ့ပုဂ္ဂိုလ်လို့ခေါ်ရရသာလင်ပနာဘူးကိုပဲတိုက်တူးလိုက်မယ်မိမိချမ်းသာရင်ကြည်ရောသူများဖြစ်ချင်ရဖြစ်ပါစီထင်တာလုံးပါပဲမိမိအတယောသူတပအတယောနှမျိုးလုံးစဉ်းစားတတ်တဲ့အပညာရှိတဲ့ပုဂ္ဂိုလ်မျိုးကိုသာလင်ပညာမျက်စိနှစ်ဖက်လုံးကောင်းတဲ့ပညာရှိလို့ခေါ်ရပညာရှိဆိုတာအဲ့လိုနှမျိုးလုံးစုံမှပညာရှိခေါ်ပါတယ်။ယနေ့ကမ္ဘာလောကကြီးကိုမျှော်ပြီးမှကြည့်လိုက်တဲ့အခါမှာပညာရှိတို့နာမည်ခံပြီးတော့မှသူများကိုနှိမ့်ဆက်နေကြတာကဘာလို့လဲဆိုတော့တစ်ဖက်ကပညာမျိုးစိကန်းနေလို့လောကီပိုင်းဆရာအတိပညာရှိညာတော်လည်းပဲလောကုတ္တရာတရားပိုင်းဆရာအတိပညာကမရှိတော့ပညာမျိုးစိတစ်ဖက်ကန်းနေတဲ့အတွေ့ကန်းတဲ့ဖက်ကနှိမ့်ဆက်တာတဲ့တကယ်တော့ပညာကြောင့်ဒုက္ခရောက်တယ်လို့ဘယ်တော့မှထုံးစံမရှိဘူးပညာဘယ်တော့မှဒုက္ခမပေးတတ်ဘူးပညာဘယ်တော့မှဆင်းရဲကိုမဖြစ်စေတတ်ဘူးပညာကြောင့်ချမ်းသာတယ်လို့သာရှိတယ်ဒါကြောင့်မလို့ပညာရှိပါပဲလို့အမိခံပြီးတော့ဒီညကိုနှိမ့်စင်နေကြတယ်ဆိုတာကကမ်းတဲ့ဘက်ကနှိမ့်စင်နေကြတာပါတဲ့မြင်တဲ့ဘက်ကနှိမ့်စင်ကြတာမဟုတ်ပါဘူးအဲ့ဒါကြောင့်မလို့ပညာဟာခန္ဓာဝန်ထမ်းတဲ့အခါအသင်မွေးတဲ့အခါမှာအရစ်တကြီးလိုအပ်တယ်။မိမိအသက်ရှိဖို့ရောသူများအသက်ရှိဖို့ရောအရစ်တကြီးလိုအပ်တယ်။ပညာဆိုတာကဗုဒ္ဓဘာသာအနေနဲ့ဆိုရင်အကျဉ်းချုပ်၃မျိုးရှိတယ်။ကမ္မတက္ကတသမ္မာဒိဋ္ဌိကိုဗုဒ္ဓဘာသာရမူလာရန်ပညာလို့ခေါ်တယ်။ကျောင်းကျုပ်ဆက်သွယ်တဲ့အသိဉာဏ်လေးကိုမှမရသေးဘူးဆိုလို့ရှိရင်ဗုဒ္ဓဘာသာအစစ်မဟုတ်သေးဘူး။ဒါနလို့ရင်ဒါနရအကျိုးကိုရမယ်သီလကျင့်သုံးရင်သီလရအကျိုးကိုရမယ်သမထပွားရင်သမထရအကျိုးကိုရမယ်ဝိပဿနာပွားရင်ဝိပဿနာရအကျိုးကိုရမယ်မိမိလုံးတလောက်ခံစားခွင့်ရှိတာပါပဲလို့ကိုယ်လုံးမှာကိုရတာပါပဲလို့ကြောင်းကျိုးဆက်သွက်တည်တတ်တဲ့အသိဉာဏ်ကလေးမှမရှိသေးဘူးဆိုလို့ရှိရင်ဗုဒ္ဓဘာသာအစစ်မဟုတ်သေးဘူးတဲ့ဗျာကမ္မတက္ကတသမ္မာဒိဋ္ဌိဆိုတဲ့မူလရန်ပညာရှိမှဒါလည်းဗုဒ္ဓဘာသာအစစ်လို့ခေါ်တယ်ဝိပဿနာသမ္မာဒိဋ္ဌိကိုတော့ဗုဒ္ဓဘာသာရဲ့အလယ်ရန်ပညာလို့ခေါ်တယ်။အလယ်ရန်ပညာအသုံးချပညာတွေလောကကြီးတစ်ခုလုံးကိုဘောတဏ္ဏမာနာဒိဋ္ဌိနဲ့အကုန်လုံးဖြတ်ကြည့်ရင်တော့လောကကြီးတစ်ခုလုံးဟာအံ့ဩစရာတွေလို့ထင်ရတယ်။ဝိပဿနာသမ္မာဒိဋ္ဌိမှန်မလူကိုတတ်ပြီးမှ စုယုံပြီးမှကြည်လိုက်တဲ့အခါယုံနာနမသင်္ခါရအစုတာလည်းဖြစ်တဲ့သို့ယုံနာနမသင်္ခါရအစုကလည်းပဲအကြောင်းကြောင့်ပေါ်လာကြတယ်အချင်းတားရဲ့ပြောက်ပဲသွားတဲ့သဘောတွေပါပဲလို့ဟောလို့မှန်မလူတက်ကြည်လိုက်တဲ့အခါကာလဒီတဏှာနဲ့ခန္ဓာခွာလို့ရတယ်ပေါ့အဲ့ဒီအသုံးချပညာအပူထိန်တဲ့ကရိယာအပူသိမ့်တဲ့ကရိယာအပူငိမ့်တဲ့ကရိယာကိုလည်းဝိပဿနာဗမ္မာဒိဋ္ဌိကိုတော့ဗုဒ္ဓဘာသာရဲ့အလယ်ရာပညာလို့ခေါ်တယ်မေဖို့သမ္မာဒိဋ္ဌိကိုတော့ဗုဒ္ဓဘာသာရဲ့တတ္တပညာလို့ခေါ်တယ်အဲ့ဒီပညာတွေမိမိရဲ့စိတ်အစဉ်မှာကြည်လာမယ်ဆိုရင်တော့မိမိခန္ဓာကိုထမ်းဆောင်ရတာအလွန်တရာမသတ္တာရဲ့အသက်မွေးရတာအကုန်လုံးသတ္တာရဲ့အတိပညာရှိမှပဲခန္ဓာကိုသုံးတတ်ပါတယ်အတိပညာမရှိရင်ခန္ဓာကိုမသုံးတတ်ဘူးခန္ဓာဝင်ကိုသာထမ်းယုံနေပဲပြီးသွားတာပဲခန္ဓာဝင်ထမ်းတာနဲ့ခန္ဓာသုံးတာကတခြားပါပြီနေ့စဉ်နေ့စဉ်သာဝင်နေရလူမှုရေလုံးကိုလုံးနေကြတဲ့ဆိုတာခန္ဓာဝင်ထမ်းတာပါအဲ့ဒီထက်ကဒုက္ခရဲ့နှုတ်လက္ခဏာရဲ့ဒုက္ခရဲ့ပေါင်းလက္ခဏာတွေပေါ်အောင်အသုံးချတာကိုတော့ခန္ဓာကိုအသုံးပြုတယ်လို့ခေါ်တယ်ခန္ဓာဝင်ထမ်းယုံနေမပြီးဘူးတဲ့ခန္ဓာကိုအသုံးချရမယ်အမျက်ပြေပေါ်လာအောင်သုံးရမယ်ခန္ဓာကတော့စရာထောင်းနေတဲ့အတွက်တည်းဤပြိုကြနေတယ်အဲ့ဒီပြိုကြတဲ့တက်ကနေတရားအမျက်ပြေပေါ်လာအောင်ကိုကထုတ်တရားလိုက်မယ်ပညာရှိမှထုတ်တတ်တာပေါ့ပညာရှိမှခန္ဓာကိုအမျက်ထွက်အောင်အမျက်ပေါ်အောင်သုံးတဲ့ပညာမရှိဘူးဆိုလို့ရှိရင်တော့ဟောဒီခန္ဓာကြီးကိုကျွေးနေရတာပဲအဖတ်တင်တယ်တဲ့အမျက်ပြေထွက်လာမှာမဟုတ်ဘူးအမျက်ပြေပေါ်လာအောင်ဆိုရင်ပညာရှိဖို့လိုတယ်တရားပဲဆရာပညာလည်းလိုတယ်လောကပိုင်းဆရာပညာလည်းလိုတယ်အဲ့ဒီပညာတွေရှိမှသာလေခန္ဓာဝင်ကြီးကိုထမ်းတဲ့အခါသတ္တတသာလေးနဲ့ထမ်းနိုင်လိမ့်မယ်ခန္ဓာဝင်ထမ်းတဲ့အခါမှာဟောဒီပညာလိုအပ်တယ်ခန္ဓာဒုက္ခတွေလွတ်ဖို့ဆိုတာကလည်းဟောဒီပညာလိုအပ်တယ်လောကရာမုံတိုင်းကြီးတွေမှွေလာတဲ့အခါမှာလည်းအပြုံးမပြည့်ကြီးကြီးငင်းငင်းရင်းရင်းကြီးကြီးခံနိုင်ဖို့ဆိုတာလည်းဟောဒီပညာလိုအပ်တယ်လောကမှာပေါ့မီးဖို့ကမှတင်ထားတဲ့ဓမင်းအိုးတို့ဟင်းအိုးတို့ရင်သွေးအိုးတို့ဆိုတာလက်နှစ်အဝတ်မပါပဲနဲ့လက်နဲ့ဒီတိုင်းကင်ရင်တော့ပူမှာပဲလောင်မှာပဲလက်နှစ်အဝတ်ထူထူနဲ့ကင်မှာသားလဲမပူပဲမလောင်ပဲနဲ့ကင်ကန်လိုက်မယ်အဲ့ဒီအတိုင်းပဲအဲ့ဒီခန္ဓာကိုယ်ကြီးကိုအကြောင်းပြုပြီးမှတွေ့ရတဲ့လောကအပူလောကရာမုံတိုင်းနေဆိုတာကတရားသည်ဟူသောအဝတ်မပါဘဲနဲ့ခြံကြမယ်ဆိုရင်ယူမတက်ပူစီတတ်တယ်ယူမတက်ပူရတယ်လောင်ရတယ်အဲ့ဒီယူမတက်ပူလောင်စီတတ်တဲ့လောကရာမုံတိုင်းရင်ဒုက္ခအပူအမျိုးမျိုးတွေကိုဟောဒီအသိပညာရှိထားတဲ့တရားအဝတ်ထူထူနဲ့ခြံပါတဲ့သူများတွေချုံးကြငိုရမယ်နေရာမှာအပြုံးမပြည့်တည်တည်ငြင်းငြင်းရင်းရင်းကြည်ကြည်ခံနိုင်ပါလိမ့်မယ်ခံနိုင်ရရှိလာပါလိမ့်မယ်အဲ့ဒါကြောင့်ခန္ဓာဝန်ထမ်းတဲ့အခါအသက်မွေးတဲ့အခါမှာဟောဒီပညာနဲ့အသက်မွေးပါခန္ဓာတွေကအမျက်တွေနဲ့ပေါ်လာပါလိမ့်မယ်ခန္ဓာဝန်ကြီးထမ်းရကြုံနတ်လာပါလိမ့်မယ်အမျက်တွေထွက်လာပါလိမ့်မယ်လောကရာမုံတိုင်းကြီးတွေ့တဲ့အခါလည်းခန္ဓာကြီးရှိလာပါလိမ့်မယ်ဒုက္ခရာနှုတ်လက္ခဏာဒုက္ခရာပေါင်းလက္ခဏာအင်အားတွေလည်းအမျက်ပေါ်ထွက်ပြီးတော့လာပါလိမ့်မယ်ဒါကြောင့်ပညာနဲ့အသက်မွေးရတာအမျက်ဆုံးလို့ပညာရှိသူတော်ကောင်းများကမိန့်ကြားတော်မူကြတယ်ပညာရှိပင်စီဝိတံပညာဖြင့်သင်မွေးခြင်းရှိတဲ့ပုဂ္ဂိုလ်ရသင်မွေးခြင်းမျိုးကိုတတ်ထာအထုတပြာချီးမွမ်းအမျက်ဆုံးဟူ၍အာဟုပညာရှိသူတော်ကောင်းတို့ဉာဏ်ချောင်းတန်ချိုးမိန်ဆိုတော်မူကြလေကုန်သတည်းအဲလိုမေခွန်၄မျိုးကိုလည်းမြတ်စွာဘုရားကဖြည့်ပြလိုက်ရောအာလဝကတိစိတ်ထဲမှာကိုညဉ့်ညာပြီးတော့သွားတာဘာလို့လဲသရတရားတကပွင့်လာတရားဟုတ်တယ်တဲ့လက်ခံသွားပြီသရတရားဟာမြတ်ဆုံးဥစ္စာစုထားရင်ချမ်းသာတာကကောင်းမှုတရားအယတာအကျဉ်းဆုံးကသစ္စာတရားပညာနဲ့အသင်မွေးမှအမြတ်ဆုံးဆိုတာဟုတ်တယ်လို့လက်ခံသွားပြီသရတရားတကပွင့်သွားပြီဗျစိတ်တွေညဉ့်ညာသွားတယ်လုံးညာသွားတဲ့အခါမှာနောက်ထပ်မေခွန်၄မျိုးကိုဆက်ပြီးတော့မေးလိုက်အောင်မယ်ကထာတုဒရတိဩဃကထာတုဒရတိအာနဝံကထာတုဒုက္ခမေစေတိကထာတုပရိသုဇတိမြတ်စွာဘုရားဆက်ပြီးတော့မေးရပါသေးဦးမယ ဩဃလေးကရည်ရင်ဉာဏ်ကြီးကိုပါနဲ့ကူရမှာလေဖေယကာမမြင်လားမမြင်တဲ့ဘုရားပင်လည်းမြင့်တင်ကြီးကိုဘယ်တရားနဲ့လောအောင်ရုံးရမှာလဲဖေယဘယ်တရားနဲ့ကူရမှာလဲဖေယဟိုလိုလည်းမပြီးနားလိုလည်းမပြီးသေလိုလည်းမပြီးပူဆွေးငိုကြွေးလိုလည်းမပြီးညနေသံတရားဝင်ပြီးတော့ဟုတ်ဟုတ်တောက်လောင်နေတဲ့ဟောဒီတေဘုမဂဝေဆင်းရဲကြီးကိုလွန်မြောက်သွားအောင်ဘာနေရုံးရမှာလဲဖေယဟာရစေအစင်မှာလွန်ဖုံးနေတဲ့စိရာပူအခွင့်ငယ်ကိလေသာတွေကင်းပြီးတော့သွားအောင်ပါလဲစေးရမှာလဲဖေယဖေယတော်ရတော်ကိုသနာတော်အပြင်ဖြစ်ကြတော်မူပါဖေယလို့နောက်တာမေခွန်းလေးမျိုးကိုမေးတယ်မေးတဲ့အခါမှမြတ်စွာဘုရားကသူ့ရဲ့အမေကိုလည်းဖြေရာရောက်အောင်သူ့ရဲ့စိတ်အစဉ်မှာစိတ်ရဲ့အပူအခိုးငယ်ကိလေသာတွေလည်းရှင်းပြီးတော့မှသရတရားတကားပွင့်လာပြီးဖြစ်တဲ့အတွေ့တရားကိုရှုွယ်များထောက်ပြီးတော့မှသူ့ရဲ့စိတ်နှလုံးအစဉ်မှာလည်းပဲမေဖို့တရားတည်ဖို့တော့အနှစ်တရားတွေထက်သွင်းရာရောက်အောင်မေတ္တာတရားကရုဏာတရားနဲ့အေးအေးမြတ်မြတ်ကြီးကြီးလင်းလင်းပြေကြပြီးတော့ပြီးတော့ဘုရားလိမ့်မယ်တတရယတရတိဩဃအပမရိဏအာနဝံဝိရိယနာဒုက္ခမေစေတိပညာယပရိသုဇတိအာဟုသောအလဝကနာမမိတုဩဒယကနဘလုတတရယကြည်လင်ညွန်လာအေးချမ်းလာတဲ့တတတရားဖြင့်တတရယရဏသုံးဏကံကာယကျုပ်ကိုသက်ဝဲယုံကြည်တတ်တဲ့တတခေါ်တဲ့တရားဖြင့်ဩဃံဩဃလေးဤကံဤပညာကြီးကိုတရတိလွယ်ကူစွာကူးမြောက်နိုင်ပါ၏အပမရိဏကောင်းမှုတရားတို့နဲ့မမင်းမလျော့မပေါ့မတန်သက်တန်သောတတိတရားဖြင့်အာနဝံကံမမြင်လားမမြင်တဲ့ဘုရားပင်လည်းမြင့်ပြင်ကြီးကြီးကိုတရတိလွယ်ကူစွာကူးမြောက်နိုင်ပါ၏ဝိရိယနာအတိတတိအထိန်ပါတဲ့တမဝါယမခေါ်ရလုံးလတရားဖြင့်ဒုက္ခဩရလည်းမပြည့်နာရလည်းမပြည့်သေးရလည်းမပြည့်ပူဆွေငိုကြွေးရလည်းမပြည့်နေတဲ့သံတရားဝံမီတို့တော်ဟောတောက်လာတဲ့ဒီဘုမကဝဆင်းရဲ့ကြီးကိုဧစေဒီလွယ်ကူစွာလွန်မြောက်နိုင်ပါသည်ပညာယဝိပဿနာပညာမေပညာပူပညာဆိုတဲ့တရားဖြင့်ဗရိသုဇတိကိလေသာအပူအချောထေခသိမ့်တို့မှလွန်ရင်းစင်ကြဲရပါပြီဣတိဣတို့ဘဂဝါဘုံတော်၆ပါးတကင်းတပင်ညူမယရှင်ကြီးဝေတိစေတိကရုဏာတရားမေတ္တာဓာတ်ဖြင့်ကြာတော်မူလိုက်ပါပြီတည်းဒီဩဃလေးခန်းရည်ရင်ချမ်းကြီးကိုဗာနဲ့ကူရမှာလဲလို့မေးတော့တတ္တတရားနဲ့ကူပါတဲ့ဩဃလေးပါဆိုတာကကာမောဃဘောဃဒိဋ္ဌောဃအဝိဇ္ဇောဃရေလို့နာမည်အပြင်၄ပါလောဘဒိဋ္ဌိမောဟရေလို့တရားအဖြင့်သုံးပါတတ္တဝါတွေကိုဘုရားတန်လျာဝဲဩဃထဲမှာနှိမ့်မြုပ်နေကြတာဒီတရားတွေပါဒီတရားတွေဟာတတ္တဝါတွေကိုအမြဲတမ်းနှိမ့်မွန်းပြီးတော့နေအောင်နှိမ့်မြုပ်နေတဲ့တရားတွေတဲ့ဩဃဝဲဩဃကြီးပေါ့အဲ့ဒီတရားတွေကိုကူးမြောက်ခြင်းတဲ့အခါမှာဘယ်တရားနဲ့ကူးမြောက်ပါလဲဩဘေရေနာဘေရေတိဘေရေအပူဘေရေတယခံလက်သက်ဖြစ်တဲ့ဟောဒီလောဘဒိဋ္ဌိမောဟဆိုတဲ့ဝေဩဃကြီးလွန်မြောက်ပြီးတော့သွားအောင်ပါလေရုံးရပါလေပါလေလွန်မြောက်အောင်ကုရပါလေဆိုတော့သတ္တတရားနဲ့ကုတဲ့တဲ့ယုံကြည်ချက်ရှိရမယ်ယုံကြည်ချက်ပန်းနိုင်ရှိရမယ်နဲ့အဲ့ဒီပန်းနိုင်ကိုရောက်နေတဲ့လမ်းကိုသိရမယ်တော့အဲ့ဒီလမ်းအတိုင်းမဖြစ်မနေရအောင်ကျိုးစားအားထုတ်ရမယ်အဲ့ဒါဆိုရင်အဲ့ဒီဩဃလေးခန်းရည်ပြင်ဉာဏ်ကြီးကိုကုနိုင်လိမ့်မယ်လွန်မြောက်နိုင်လိမ့်မယ်ဆင်းရဲဒုက္ခအပူအကုန်လုံးတို့မှာလွန်မြောက်နိုင်လိမ့်မယ်ဆင်းရဲဒုက္ခရဲ့တရားခန်းဆိုဒီမှာဟောဒီလောဘဒိဋ္ဌိမောဟတွေပါဘဝခန္ဓာတန်လျာဝန်ထုတ်ကြီးတွေကိုထမ်းနေရတာကလည်းပဲဟောဒီလောဘဒိဋ္ဌိမောဟတွေပါဒီတရားတွေရှိနေလို့ရှိရင်တော့ဒုစရိုက်တရားတွေအချိန်မရွေးအမြင့်တွေလာကြလေဦးမယ်ဒီကနေ့သူတော်ကောင်းကြီးပဲလို့ပြောရပေမဲ့မနေ့ပြန်သူတော်ကောင်းကြီးဟုတ်ချင်မှဟုတ်လိမ့်မယ်။ဒါလို့လဲအဲ့ဒီတရားတွေကအမျက်နှာအောက်ဆွဲနေတာဒီ။အောက်ကိုဆွဲနေတာဆိုတော့အချိန်မရွေးဒုစရိုက်တွေအမြင့်တွဲပြီးတော့လာနိုင်တဲ့ကြောင့်မလို့လောဘဒိဋ္ဌိမောဟတရားတွေရှိနေတဲ့တဏှာကာလပါလို့စိတ်ချလက်ချအထက်ကိုတက်လို့မရဘူး။အချိန်မရွေးဆွဲချမှာ။အချိန်မရွေးသူကတိဘုံဘဝရာထူးကိုလည်းသူကဖြုတ်ချလိမ့်မယ်။
အချိန်မရွေးပညာရှိတဲ့ယာတို့ကြီးကိုလည်းသူကဖြုတ်ချလိုက်မယ်။ယာတို့ဖြုတ်တဲ့တရားတွေအဲ့ဒီတရားတွေဗျာ။လောဘဒိဋ္ဌိမောဟတွေတရှိနေသေးရင်တော့ခါဖြင့်အဲ့ဒီဩဃကြီးတွေကိုလွန်အောင်မယုံနိုင်သေးဘူးဒါဆိုလို့ရှိရင်ဖြင့်ဒီကနေ့ငါကဘယ်လိုပုဂ္ဂိုလ်ကြီးပဲလို့ဘယ်လိုပဲပြောပြောတယ်။အချိန်မရွေးဒုစရိုက်တွေအမြင့်တွဲပြီးတော့မှအချိန်မရွေးအောက်ကိုဆင်းပြီးတော့သွားကြရလဲအောင်မယ်။အာမခံမရှိသေးဘူး။ဒါကြောင့်အဲ့ဒီတရားတွေကိုလောင်မြောက်အောင်ဆိုရင်ယုံကြည်ခြင်းဆိုတဲ့သတ္တတရားရှိပါစေ။ဖြစ်တယ်ဖြစ်တတ်တာဖြစ်စေခြင်းရဲ့လုံတဲ့လုံထတာလုံပြီးတော့ပေးရမယ်လို့ယုံကြည်တဲ့ယုံကြည်ချက်သတ္တရှိပါစေ။လုံတဲ့လုံထတာလုံပေးလိုက်ရင်တော့ဖြစ်တယ်ဖြစ်တတ်တာဧကံဖြစ်ရမှာပဲလို့ယုံကြည်ချက်သတ္တရှိပါစေ။ယုံကြည်ခြင်းရှိပြီဆိုရင်ဟောဒီသတ္တတကားဘောကနေပြီးတော့ဆင်းရဲဒုက္ခလောကြောင်းချမ်းသာကြောင်းဖြစ်တဲ့အင်အားကောင်းတွေကိုဧကံမရရအောင်ယူတော့တာပဲစုတော့တာပဲယုံကံအထုတ်တော့တာပဲဒါကြောင့်တတ္တတရားဟာဩဃလွန်မြောက်ကြောင်းဒုက္ခလွန်မြောက်ကြောင်းတရားယုံကြည်ခြင်းရှိရအလုံးလုံးတယ်ယုံကြည်ခြင်းမရှိဘူးတရားတရားခေါင်းပါနေတယ်ဆိုဘယ်လုံးမှမလုပ်တော့ဘူးအင်အားကောင်းတွေဘယ်တော့မှမစုဖြစ်တော့ဘူးပြီးတော့မှလည်းဘဝခန္ဓာတန်တရားကြည့်တဲ့အခါမှာလည်းအရှိကြီးထီအောင်မကြည့်ရဘူးတူတူလေးကြည့်ပြီးတော့မှတဏ္ဍဇာလေးလောက်ပဲကြည့်ပြီးတော့မှဓမ္မလေးတဏ္ဍဇာရလောက်ဒါနဲ့ကိုယ်ဘဝဟာဟုတ်လာပြီထင်ပြီးတော့မှတူတူလေးပဲကြည့်နေတယ်တူတူလေးကြည့်နေတဲ့ဆိုကလေးကသရတရားခေါင်းမှသွားပြီဆိုမလုံးတဲ့နေရာလည်းလုံးတော့မှသိကြသွားပါပြီလုံးတဲ့နေဥစ္စာများလည်းချော်ရင်ကုန်တော့မှပါပဲအေးတတ္တတရားဆိုတာကသပုရိသသံသေးဝါးသူတော်ကောင်းတွေလည်းပေါင်းသိနေရမယ်။သတ္တမသောနာသူတော်ကောင်းတရားတွေကိုမကြမကြနားပေးရမယ်။ယောနိတော်မနာတိကရာမိမိရဲ့စိတ်အစဉ်ကိုလမ်းမှကြောင်းတော်ဝမြတ်တမ်းပြပြင်ပြီးတော့နေရမယ်။ဓမ္မနုဓမ္မပရိပတ်ကြီးလက်တွေ့ကျင့်သုံးပြီးတော့မှလည်းတရားအလုတ်ကိုလုပ်ပြီးတော့နေရမယ်။အဲ့ဒါစင်္တရာတရားဟာအဆက်မပြတ်မိမိတဏ္ဍာမှာဖြစ်ပေါ်ပြနေတယ်။တရားတရားအဆက်မပြတ်ဖြစ်ပေါ်ပြီးတော့နေလို့ရှိရင်တော့အဲဒီဩလောဘဒိဋ္ဌိမောဟဆိုတဲ့ဩဃတရားတွေတတင်္ဂကစားပြီးတော့တစတစလွန်မြောက်သွားအောင်ခုနိုင်တော့တာပါပဲသတ္တတရားဆိုတာကုသိုလ်လုပ်တဲ့အခါမှာအရေးတကြီးဖွင့်ပေးတဲ့တကားပေါက်ပါတိုင်းတာပေးတဲ့ကရိယာနဲ့တူတယ်ဗျလောကပင်လယ်ထဲမှာရှိတဲ့ရေကိုတိုင်းတဲ့အခါတပေရှိတဲ့ကျိုးနဲ့တိုင်းရင်ပင်လယ်ရဲ့အနက်ကိုတပေပဲသိခွင့်ရလိမ့်မယ်နောက်ထပ်ဘလောက်နဲ့တယ်လို့သိမှာမဟုတ်ဘူးဆယ်ပေရှိတဲ့ကျိုးနဲ့တက်လို့ရှိရင်ပင်လယ်ရဲ့အနက်ကိုဆယ်ပေသာတိခွင်ရလိုက်တယ်နောက်တာဘလောက်နဲ့တက်လို့တိခွင်ရမှာမဟုတ်ဘူးတဲ့ထို့အတူပဲကောင်းမှုကုသိုလ်ကိုလုပ်တဲ့အခါမှာပဲဖြစ်စေရတနာသုံးပါးကိုစိတ်ကတဲ့အခါမှာပဲဖြစ်စေသရတရားကပေကျိုးနဲ့တူတယ်သရတရားပေကျိုးတူနေတဲ့အခါမှာတော့ကုသိုလ်ကောင်းမှုလုပ်တဲ့အခါမှာဘယ်တော့မှလေးလေးနက်နက်မရှိဘူးအပေါ်ရပြီးစလွယ်လေးလုပ်သွားတာပဲမိမိအားထုတ်တဲ့ကာမကုသိုလ်တွေဟာဩဃလေးပါးရည်ပြင်းချမ်းကြီးကိုကူးမြောက်နိုင်လောက်အောင်မြင့်တင်ပြီးတော့မပေးတဲ့ဘုရားပြီးစလွယ်လေးပဲပြုလုပ်ပြီးတော့သွားတတ်ပါလေသရတရားပေချိုးလေးတို့ရင်ကုသိုလ်လို့ရတာဘယ်ဟာမှလဲလဲနဲ့နဲ့မရှိဘူးသူတော်ကောင်းတွေနဲ့တွေ့ကြုံပြီးတော့သူတော်ကောင်းတရားကိုမကြမကြနာကြပြီးတော့သူတော်ကောင်းတရားတွေကိုမကြမကြလစ်လာပြီးတော့နေတဲ့ပုဂ္ဂိုလ်များအဲ့တတော်သရတရားပေချိုးကရှိတယ်သရတရားပေချိုးရှင်နေရင်တော့ကောင်းမှုကုသိုလ်လုပ်ရတာပဲလို့ပဲဖြစ်ဖြစ်ပြောစရာကောင်းတယ်။သရတရားတကားပွင့်ရင်မိမိအိမ်ခွေးမှာတဦးနဲ့တဦးကူညီရတာကသာအကောလုံးကုသိုလ်တွေကြီးတယ်။ရပ်ွက်တက်မှာကူညီနေရတာဒီမိမိနိုင်ငံထဲမှာနိုင်ငံရဲ့ကိစ္စတာဝန်တွေထမ်းဆောင်ရတာဒီဒါတွေလည်းအကောလုံးသရတရားသာပါလို့ကတော့ကောင်းမှုကုသိုလ်အင်အားဩဃလွန်မြောက်ကြောင်းတရားကြီးကြီးပါပဲ။အေးဒါကြောင့်မလို့သတ္တတရားသတ္တတရားဆိုတာကဩဃ၄ပါးလွန်မြောက်ကြောင်းအတူတူအပြင်ယုံကြည်ခြင်းရှိမှသာလေသံတရားဒုက္ခအပုဆင်းရဲလွန်မြောက်ကြောင်းကောင်းမှုတွေကိုလုံးဖြစ်တယ်ကောင်းမှုတရားဖြင့်ဒါလင်ဆင်းရဲဒုက္ခအပုတွေလွတ်အောင်ရုံးရပါဆင်းရဲဒုက္ခရဲ့တရားခံဆိုတာကလည်းလောဘဒိဋ္ဌိမောဟပဲတဲ့ဒီတရားကိုပယ်နိုင်မှဒီတရားကိုရှင်းအောင်ဖယ်ရှားပေးနိုင်မှဆင်းရဲဒုက္ခဆိုတာကပယ်နိုင်တော့လွန်ငင်းခွင့်ရကြလိမ့်မယ်ဒါကြောင့်တတ္တတရားဖြင့်ဩဃလေးကရေပြင်းညာကြီးကိုကူရမယ်။အာလဝကအတ္တတော့ဒိဋ္ဌောကဒိဋ္ဌောကဝတ္ထုကိုလွန်မြောက်ကြောင်းဖြစ်တဲ့သောတာပတ္တိမေဖို့ကိုအထွတ်တင်ပြီးတော့မြတ်စွာဘုရားကဖြေကြားတော်မူလိုက်တယ်။နောက်ပြီးတော့ ကံမမြင်လားမမြင်တဲ့ဘဝပင်လည်းမြင့်ပြည့်ကြီးကိုဘာနဲ့ကူးရမှာလဲလို့မေးတော့အပမဒေနအာနဝံကံမှုတရားတို့နဲ့မမေ့မလျော့မပေါ်မှတန်ထက်တဲ့အပမရတတိတရားဖြင့်ဘဝပင်လည်းမြင့်ပြည့်ကြီးကိုလောင်မြအောင်ကူးရမယ်ဘဝပင်လည်းမြင့်ပြည့်ကြီးကိုကူးကြတဲ့အခါအပမရတတိလေးလိုတယ်တဲ့အပမရတတိကသာသနာကနံပါတ်1တောင်းတဲ့တရားပါတတိပဋ္ဌာန်အလုတ်တတိပဋ္ဌာန်အလုတ်ဆိုတာကလည်းဟောဒီတတိလေးဦးစီးပြီးတော့နေတဲ့ကြောင့်တတိပဋ္ဌာန်အလုတ်ခေါ်တာကံမမြင်လားမမြင်တဲ့ဘဝပင်လည်းမြင့်ပြည့်ကြီးကိုကူးတဲ့အခါမှာလွှတ်ခနဲ့ခုံရမှာပြောတာမဟုတ်ဘူးတဲ့အချင်းတစ်ခုနဲ့တစ်ခုကူးတဲ့အခါမှာတတိပါပါစေအလုတ်တခုနဲ့တခုကူးတဲ့အခါမှာတတိပါပါစေ။ခြေတလှနဲ့တလှကူးတဲ့အခါမှာတတိပါပါစေ။ကူးသမျှပြောင်းသမျှတွေဟာအကုန်လုံးဟောဒီတတိပါရမယ်။ဒါကြောင့်တတိကိုအချိန်တခုနဲ့တခုကူးတဲ့အခါမှာဧကလိုအပ်တဲ့ကြောင့်မလို့အချိန်ထိန်ကရိယာလို့ခေါ်တယ်။တတိကိုအချိန်ထိန်တဲ့ကရိယာလို့ခေါ်တယ်။မိမိရဲ့စိတ်တည်းအလေးအလွယ်မဖြစ်ရအောင်ထိန်ပြီးတော့ပေးတာမလို့စိတ်ထိန်တဲ့ကရိယာလို့လည်းခေါ်တယ်။အချိန်တခုနဲ့တခုကူးတဲ့အခါအလေးအလွယ်မရှိရအောင်ဒီတတိကထိန်ထိန်ပေးရတာကြ။ဒါကြောင့်တတိကိုအချိန်ထိန်ကရိယာတဲ့။အချိန်ထိန်ကရိယာတတိလွတ်သွားရင်ဘာဖြစ်လဲ။အချိန်တရားအလေးအလွယ်နဲ့ဖြစ်ကုန်စိတ်တရားအလေးအလွယ်နဲ့ဖြစ်ကုန်တယ်။ဘာမှအနှဲ့ရလို့အဲအားရလို့ပေါ်မလာကြတော့ဘူး။ကုန်သွားတဲ့အချိန်ဆိုတာကလည်းနောက်တခါဘယ်တော့မှပြန်မလာတော့ဘူးအချိန်နဲ့အချိန်နဲ့ဟာမိမိကိုအပြည့်အဝနှုတ်ဆက်သွားနေကြတယ်အချိန်တခုခါတတ္တဝါတယောက်တည်းနှစ်ခါပြန်ပြီးမှအခွင့်အရေးမပေးဘူးဗျာရောက်တော့သုံးရင်သုံးမသုံးရင်တော့နောက်ဘယ်တော့မှပြန်မလာတော့ဘူးအပြည့်အဝနှုတ်ဆက်သွားနေကြတယ်အဲ့လိုအပြည့်အဝနှုတ်ဆက်သွားနေတဲ့အချိန်တွေကိုအချိန်တိုင်းအချိန်တိုင်းအသုံးပြုနေတယ်ဆိုရယ်ဟာဒီစိတ်ထိန်တဲ့ကရိယာအချိန်ထိန်တဲ့ကရိယာတတိလေးကိုသုံးပါတက်စင်ထားပါအိန္ဒံတတိပဋ္ဌာအလောကဇာပြီးတော့မပြည့်မနဲ့လောက်ပါအချိန်ထိန်ကရိယာလေးတဲ့တရားအလုံးတရားအလုံးဆိုဒီမှာပစ္စုပန်အရေးအကြီးဆုံးအတိတ်တဲ့ပစ္စုပန်ကပို့ပြီးမှအရေးကြီးတယ်အနာဂတ်တဲ့ပစ္စုပန်ကပို့ပြီးမှအရေးကြီးတယ်ခြေလှမ်းတဲ့ကကြည့်ပေါ်လွန်ခဲ့ပြီးတဲ့ခြေလှရဲ့ယခုရောက်တဲ့ခြေလှရဲ့နောက်မလန်းသေးတဲ့ခြေလှရဲ့အဲ့ဒီသုံးခုမှာပဲခြေလှမ်းကပို့ပြီးတော့အရေးကြီးတယ်ဆိုရင်ရောက်ဆဲလှမ်းဆဲခြေလှမ်းကတော့အရေးကြီးဆုံးပါရောက်ဆဲခြေဆဲရောက်ဆဲလှမ်းဆဲခြေလှမ်းကိုတတိမမူပဲနဲ့လှမ်းခဲ့ပြီးတဲ့ခြေလှမ်းကိုစိတ်ကရောက်နေရင်ပဲဖြစ်စေမလန်းသေးတဲ့နောက်အနာကခြေလှမ်းကိုစိတ်ရောက်နေရင်ပဲဖြစ်စေတကယ်လို့များချော်လှတတ်တဲ့နေရာဆူးဆူးတတ်တဲ့နေရာများသာဆိုရင်ဟာဒီလမ်းဆက်ခြေတော့ဟာဘာဖြစ်သွားမလဲဆိုတော့ချော်လဲမှာပဲချော်လဲမယ်စူးစူးရတဲ့နေရာမျိုးဆိုရင်တော့စူးစူးမှာတည်ကြတယ်ပတ်လို့လဲအတိတ်အနာဂတ်တော့ကိုစိတ်ကရောက်ပြီးတော့ပြစ္ဆုတ်ပံကိုတန်ဖို့မထားလို့ပါတရားအလုတ်တရားအလုတ်ဆိုဒီမှာပြစ္ဆုတ်ပံနိုင်ပြစ္ဆုတ်ပံနဲ့အရင်သေးပါအောင်လုပ်ရတဲ့အလုတ်ပါပြစ္ဆုတ်ပံတည်ကြခါမှသာလဲအနာဂတ်ကိုလမ်းတယ်ပေါ့ပထမရှင်းလမ်းပေးကြပြီးခါမှဒုတိယရှင်းလမ်းကိုအာရုံပြုတယ်ဒုတိယခြေလှမ်းအလုပ်ကိုလုပ်တယ်။အဲဒီလိုစသည်ဖြင့်ဘောအိမ်ထဲမှာသမင်းချက်တာသမင်းစားတာအိမ်တိုင်းကိစ္စဆောင်ရွက်တာနိုင်ငံတော်ကိစ္စဆောင်ရွက်တာစတဲ့ကိစ္စအမှုလုံးကကိစ္စအကုန်လုံးပါလေပဲ။အချိန်လေးအလင်းအလွဲ့မဖြစ်ရလေအောင်အချိန်တိုင်းအချိန်တိုင်းမိမိအတွက်အားတွေပေါ်ရလာရလေအောင်ဆိုရင်ဟောဒီအချိန်တိုင်းကရိယာတတိလေးကိုတတ်စင်ပေးပါသေးကြပါလုံဆက်အလုတ်ကအင်အားပေါ်မလာသေးတဲ့မြတ်ဘေးအာယုံဖြတ်ခနဲ့ဝင်တာကိုလက်မခံရဘူးတဲ့လက်မခံရဘူးအချိန်တိုင်းကရိယာလေးကိုအမျက်တက်စင်တားရတယ်အာယုံတွေကတော့လေတတိလွတ်တဲ့အခါများတော့တခါလဲစုံးနေတာပဲဓမ္မိနဲ့အတွဲမှာကိုစုံလို့စုံလို့စုံလို့အာယုံတွေကအာကျွန်တော်လည်းယူပါဦးမြတ်ကျွန်တော်လည်းယူပါဦးမြတ်ကျွန်တော်လည်းအာယုံပြုပါဦးမြတ်လေဒီခါကျအာယုံတွေကတန်းစီလာကြတယ်ဟာတတိရှိတဲ့ပုဂ္ဂိုလ်ကသူတို့တခါတည်းရှုပ်ရှက်ခတ်ဝင်လာတဲ့အာယုံကိုဘယ်တော့မှပြုတ်သိပ်ပြီးမှလက်မခံဘူးဗျာ။စိုက်ရင်နဲ့အင်းနဲ့လက်ခံတယ်။အာယုံတစ်ခုကိုစူးစူးစိုက်စဲအစအလဲအစုံအလုံးလုံးပြီးခါမှဒီပြင်အာယုံကိုပြောင်းတယ်။အလောက်တစ်ခုကိုပြက်ပြက်တတအစအလဲအစုံရှုမှတ်ပြီးခါမှရှင်းခနဲ့အင်အားပေါ်မလာသေးတဲ့မြတ်ကာလပါလုံးဒီပြင်လာတဲ့အာယုံကိုတစ်ခုမှလက်မခံစိုက်ရင်နဲ့အင်းနဲ့လက်ခံလား။ အာယုံတစ်ခုကိုဇယင်ရှင်းပြီးကာမတိပြင်အာယုံကိုလက်ခံတယ်။အာယုံတစ်ခုကိုစောရင်သတ္တိတွေပေါ်ပြီးတော့နောက်နေအောင်ထုတ်လုပ်ပြီးကာမတိပြင်အာယုံကိုလက်ခံတယ်။ဇယင်မဲ့အင်းမဲ့လက်မခံဘူး။ဇယင်နဲ့အင်းနဲ့လက်ခံတယ်။ဘယ်အာယုံကမှမယူရဘူးလို့မဆိုလိုပါဘူးတဲ့။အိမ်ထဲမှာလုပ်တဲ့အလုပ်ငန်းကိစ္စတွေခန္ဓာဝင်ကိစ္စတွေမထမ်းရဘူးလို့မဆိုလိုပါဘူး။ထမ်းပါ။တော်တော်ဟောဒီစိတ်ထင်းကရိယာအချိန်ထင်းကရိယာကိုတတ်ပေးပါ။တရားကအဲ့လိုပြောတာ။ခန္ဓာရှိနေတည်းကခန္ဓာဝင်ထမ်းကြရပါပဲခန္ဓာဝင်လျှော့ပါလို့တရားကမပြောပါနေ့စဉ်လုပ်နေတဲ့အလုပ်တွေလျှော့ကြပါလို့လည်းမပြောပါခန္ဓာဝင်ရှိနေတည်းကလုပ်ကြရပါပါပဲသို့တော့အဲ့ဒီတည်းမှာအပမရတတ္တိဆိုတဲ့အချိန်ထိန်းတဲ့ကိရိယာစိတ်ထိန်းတဲ့ကိရိယာလေးကိုတတ်ဆင်ပေးလိုက်တတ်ဆင်ပေးလိုက်တော့ဒီတတိလေးနဲ့ရှုမှတ်နေရတာနဲ့နေ့စဉ်လုပ်နေတဲ့အလုပ်တွေတော့နောက်ကျသွားတော့မှာပဲလို့အဲ့ဒီလိုတော့မပူနဲ့တဲ့အကြာကြီးလုပ်ရမယ့်အလုပ်ဟာခန္ဓာကလေးနဲ့ပြီးသွားလိမ့်မယ်စမ်းသာကြည့်အတိတ်အပအမအယွင်းအချွဲ့အချောကင်းလိုက်မယ်ပြီးသမျှအရည်အသွေးတောက်ပြောင်းလိမ့်မယ်ဘိုးဒီမှာအတ္တဇယကောင်းတာကနေ့စဉ်နေ့စဉ်စာဝင်နေရဲ့အလုပ်တွေကတခုမှလည်းမလျှော့ရပဲနဲ့ပฏิပတ္ထတရားဘာဝနာပေါင်းအတွင်းကိုရောက်ပြီးတော့မှဒုက္ခရဲ့အနှုတ်လက္ခဏာနဲ့ဒုက္ခရဲ့အပေါင်းလက္ခဏာတွေပြလာတာကပုံပြီးမှအတ္တဇယကောင်းတယ်။အမိုက်ပုံတွေကရွှေဒုတ်တွေကောက်တယ်ဆိုတာဒါကိုပြောတာဗျ။အမိုက်ပုံတွေကိုအမိုက်တွေကိုအမိုက်ပုံတွေကိုပြည့်ယုံလေးနေတာမပြီးပါစေနဲ့။ဟောဒီအမိုက်ပုံတွေကရွှေဒုတ်တွေကိုရအောင်ကောက်တတ်ပါစေ။အချိန်တိုင်းတဲ့ကိရိယာလေးကိုတတ်ဆင်ပေးပါ။စိတ်တိုင်းတဲ့ကိရိယာလေးကိုတတ်ဆင်ပေးပါ။တို့အဲ့လိုအလုပ်တွေလုပ်နေရတာနဲ့ကုသိုလ်တွေဘာမှမလုပ်ရလို့ထိုင်ပြီးညီးပြီးတော့အားငယ်မနေနဲ့ဟာဒီနေ့စဉ်လုပ်နေတဲ့အိမ်တွင်းကိစ္စအလုပ်တွေတမအပမရတတိလေးတတ်ဆင်ပေးလိုက်မယ်ဆိုရင်ရှုမှရင်ရှုမှရင်နဲ့အိမ်တွင်းကိစ္စအလုပ်ကိုလုပ်နိုင်မယ်ဆိုရင်အဲ့ဒါဟာပဲပฏิပတ်ထဘာဝနာအလုပ်လို့ခေါ်တယ်ပฏิပတ်ထဘာဝနာအလုပ်အချိန်တိုင်းကိရိယာလေးတတ်ဆင်နဲ့ကိစ္စတစ်ခုကိုဆောင်ရတိုင်းဆောင်ရတိုင်းပြက်ပြက်တာတာရှင်းရှင်းလင်းလင်းအစအလဲအဆုံးအကုန်လုံးမှတ်မိအောင်တတိပါရဲဆိုညာတို့ကကူပေးရမှာပေါ့အချိန်ထိန်တတိလေးတက်ဆင်ပေးရမယ်သာသနာကနံပါတ်၄တောင်းတာကအဲ့ဒီတရားကိုတောင်းနေအာယုံကိုမျောပြီးတော့မသွားရအောင်တတိကထိန်ပေးတယ်မိမိလုပ်ရမယ့်ကိစ္စမှာပြီးမဲ့ချင်းမျောခွင့်မပေးပါဘူးအာယုံနဲ့စိတ်ကိုကတ်ပြီးမှပြီးပါလေတတိဆိုတာကကတ်ပြီးတယ်မိမိလုပ်ရမယ်ကိစ္စအစလည်းအဆုံးပြီးပြီးပြင်းပြင်းပြက်ပြက်သာသာစားကြရလဲစားရပေါ့အိမ်ွယ်အလုပ်လုပ်ရင်လည်းအိမ်ွယ်အလုပ်ပေါ့အဲအလုပ်မဆိုပဲလမ်းသွားရင်လည်းလမ်းသွားတဲ့အခါပေါ့အာယုံနဲ့စိတ်နဲ့ချက်ခနဲ့ချက်ခနဲ့ချက်ခနဲ့တိခနဲ့တိခနဲ့ရှင်းခနဲ့ရှင်းခနဲ့ဟာဒီလိုအာယုံနဲ့စိတ်ကိုကတ်ကတ်ပြီးရတာကိုတတိအလုံးလို့ခေါ်ပါလေဗျအာယုံနဲ့စိတ်ကြွားသွားတော့ဗာပြည့်လေပမာရဆိုတဲ့တကားကြီးပွင့်လာတယ်။ပမာရတကားကြီးဟင်းလင်းပွင့်လာတော့ဗာပြည့်တယ်အချင်းတခိုးတွေဝင်လာကြတယ်။ကိလေသာတွေကိုအချင်းတခိုးလို့ခေါ်တယ်။အချင်းတခိုးတွေစိတ်ချမ်းသာတခိုးတွေငြိမ်းချရဲ့တခိုးတွေကုသိုလ်တခိုးတွေပမာရတကားကနေပြီးတော့မှဝင်လာကြတယ်။အဲ့ဒီဟာတွေမဝင်ရအောင်ဟောဒီအပမာရတတိဆိုတဲ့အချင်းထိန်းတဲ့ကရိယာလေးနဲ့စိတ်နဲ့အာယုံကတ်ထားပါအစာထိုးတဲ့စနစ်ကိုလည်းသုံးရတယ်စိတ်ဆိုတာကတတိလွတ်နေတဲ့အခါမှာမတည့်တဲ့ကိလေသာတွေနဲ့တွဲပြီးမှနေရတယ်ငါစိတ်ညစ်လိုက်တာစိတ်ချိုးလိုက်တာစိတ်ပြစ်လိုက်တာစိတ်ပူလိုက်တာတယခံဘလို့လဲဆိုတော့တယခံအစစ်က